to the Voice of America in Burmese.
Today, Mingla Phyaphyane Pyesong Nay Mane Khin Phit Cha Ba Di Khmyar. VOA American Tan Ye 2020 Khu Ne January 24 Ye Taw Cha Ni Mane Khin Season Ni Go American Myaw Lawn Su Washington DC Myo Daw Ga Ni Line Number 3040 48 Daw Ga Ni Dai Yai Thaut Lin Ni Thu Lo VOA Ye Facebook Sa Myin Nan Ga Ba Dai Yai Tin Set Pe Ni Ba Bi Khmyar.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုစုံဝင်လိုက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂျာသာဘီနီက ICJ ဆုံးဖြတ်ချက်ကိုကုလသမဂ္ဂဒီမှုချုပ်ကကြိုးဆိုလိုက်ပါတယ်ဒီပေါ်မှာတက်မတော်ဘက်ကတော့ညီညွတ်မှုအားနဲ့ရင်ဆိုင်ကြော်လွားနိုင်မယ်လို့ခံယူကြောင်းပြောပါတယ်ရခိုင်ပြည်နယ်တွင်နေရာတော်များများပါဝင်ခီးမသွားလာတဲ့နေရာတွေကိုပြည်ထောင်နိုင်ငံခြားရေးကျောင်းကတတိပေးချက်ထုတ်ပြန်ထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးဇတိုက်ဆိုသလို ICJ ရဲ့ဆုံးဖြတ်ချက်အပေါ်တုတ်ပြန်သံတွေကိုနားဆင်ရမှာဖြစ်ပါတယ် ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ဆုံးဖြတ်ချက်ချခဲ့တာနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေတဲ့ဒုက္ခသည်တဦးရဲ့အမြင်ဘယ်လိုရှိပါကလဲ
ICJ ရဲ့ဆုံးဖြတ်ချက်ပေါ်ကျွန်တော်တို့မျှော်လင့်ချက်ပြီးဒီကျွန်တော်တို့ကဒီဒုက္ခသည်စခန်းကဟိုအမြင်ဆုံးကိုထွက်နိုင်မယ်လို့ကျွန်တော်တို့ကဒီလိုလည်းမျှော်လင့်နေပါတယ
်ကုဒုပလောင်ဒုက္ခသည်စခန်းကဒုက္ခသည်တူရဲ့တုတ်ပြန်တန်တွေကိုသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြမှာပါအခုရင်ဆုံးကတော့တောက်ကြနေမနေခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြကြော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံကလိုက်နာလုဆောင်ရမယ့်ဂျာပြတ်အရေးပေါ်စီမံချက်၄ခုကိုနိုင်ငံတကာတရားခုံရုံး ICJ ကချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာလိုက်ပါတယ
် That the Secretary General welcomes the order of the International Court of Justice indicating provisional measures in the case of the Gambia
လူမျိုးတွန်းတပြတ်မှုဒါစီကာကိုရေးဆိုင်ရာသဘောတူစာချုပ် Genocide Convention ကိုချိုးဖောက်တယ်လို့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုဆွဆွဲထားတဲ့အမှုမှာဂျာပြတ်အရေးပေါ်စီမံချက်တွေလုဆောင်ဖို့နိုင်ငံတကာတရားခုံရုံးရဲ့အမိန့်ကိုဒွေမှုချုပ်ကကြေညာပါတယ်နိုင်ငံကငင်းပွားမှုတွေကိုဖြေရှင်းဖို့ငြိမ်းချမ်းတဲ့နည်းလမ်းတွေအသုံးပြုတာကိုအတွင်းမှုချုပ်ကအခိုင်အမာထောက်ခံပါတယ်။ကုလသမဂ္ဂပြည်ညင်စာရမ်းနဲ့တရားရုံးရဲ့ပြဋ္ဌာန်းဥပဒေတွေအရတရားရုံးဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နာလို့ဆောင်ရမှာဖြစ်ပြီးတရားရုံးအမိန့်ကိုမြန်မာနိုင်ငံကအပြည့်အဝလိုက်နာမယ်လို့အတွင်းမှုချုပ်ကယုံကြည်ပါတယ်။တရားရုံးကအမိန့်ချမှတ်ထားတဲ့ဂျာပြတ်ရေးပေါ်စီမံချက်တွေကိုတရားရုံးရဲ့ပြဋ္ဌာန်းဥပဒေအရအတွင်းမှုချုပ်အနေနဲ့လူညုံရေးကောင်စီထံချက်ချင်းပေးဖို့မှာဖြစ်ပါတယ်လို့အတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကကြာသာပတိနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကြာသာပတိနေ့နောက်ပိုင်းမှာလည်းပြည်စုံနဲ့ထုတ်ပြန်ချက်တစ်ခုထုတ်ပြန်ထားပါရယ်။ ICJ ရဲ့အခုဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကကြိုဆိုကြသလိုအနောက်နိုင်ငံအများအပြားကလည်းကြိုဆိုကြပါရယ်။မြန်မာနိုင်ငံမှာလူမျိုးတွန်းတပြတ်မှုလို့ရတွေဆက်ပြီးဖြစ်အောင်ဒါစီဂမ်ဘီယာနိုင်ငံဘက်ကရှောက်ထားခြင်းအရာဂျာပြားလိုက်နာလုဆောင်ရမယ့်အချက်လေးချက်ကိုကြာသာပတိနေ့မှာ ICJ ကဆုံးဖြတ်ချက်ချခဲ့တာပါ။လူမျိုးတွန်းတပြတ်မှုမြောက်တဲ့လူရက်တွေမဖြစ်အောင်ကာကွယ်ပေးဖို့မြန်မာစစ်တပ်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမျိုးတွန်းတပြတ်မှုမြောက်တဲ့လူရက်တွေမကျူးလွန်ဖို့နဲ့ကျူးလွန်အောင်လှုံ့ဆော်တာတွေမဖြစ်အောင်ထိန်းချုပ်ဖို့ကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေကိုမဖျက်ဆီးဖို့နဲ့မြန်မာနိုင်ငံလက်မှတ်ရေးထိုးထားတဲ့လူမျိုးတွန်းတပြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတာတွေကိုလေးလအတွင်းပထမအကြိမ်အစီရင်ခံစာတင်ဖို့နောက်ပိုင်းမှာတော့6လအကြိမ်တင်ပြဖို့ ICJ ဒီကြတရားသူကြီးတွေကတင်ကြေညွတ်တဲ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့အခုလိုဆုံးဖြတ်ချက်ပေါ်မှတ်တမ်းတင်ထားရှိပြီးမကြာသေးမီကထုတ်ပြန်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအရရခိုင်ပြည်နယ်တွင်လူမျိုးတုံးစီဖို့မလုပ်ခဲ့ဘူးလို့ထပ်မံညွှန်ဆိုပါတယ်။အစီရင်ခံစာမှာဖော်ပြခဲ့တဲ့ဆရာဆွေးမှုတွေကိုလည်းမြန်မာနိုင်ငံအတွင်းတရားစီရင်စနစ်အရစုံစမ်းစစ်ဆေးရေးယူနေတယ်လို့ကြာသာပတိနေ့မြန်မာအစိုးရရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပြီးအချက်လက်များတွေကြောင့်မြန်မာနဲ့တခြားနိုင်ငံတွေကြားဆက်ဆံရေးကိုလည်းထိခိုက်ခဲ့ရတယ်လို့ပြောပါတယ်။ICJ နိုင်ငံကတရားရုံးဟာအမှုကိုစတင်ကင်တွယ်တဲ့အချိန်ကစပြီးအကာအွယ်ပေးရေးအစီအစဉ်တွေမလုပ်ခဲ့ဘူးလို့ဝေဖန်ခံရမှာဆိုတဲ့အတွက်အခုလိုဂျာပြတ်အမိန့်ကိုချမှတ်တာဖြစ်တယ်လို့မြန်မာဆွေးနွေးရဲ့ကြေညာချက်ထဲမှာဖော်ပြထားပြီးဒီဆုံးဖြတ်ချက်ဟာအမှုရဲ့စီလျော်ခိုင်မာမှုကိုတရားရုံးအနေနဲ့စီရင်ခွင့်ရှိမရှိလက်ခံကြားနာခွင့်ရှိမရှိဆိုတာနဲ့လူမျိုးတွန်းတပြတ်မှုကျူးလွန်ကြောင်းကြိုတင်ဆုံးဖြတ်တဲ့သဘောလုံးဝသက်ရောက်စေမှာမဟုတ်ကြောင်း ICJ တရားရုံးရဲ့ပြောကြားချက်ကိုလည်းအဆိုရထုတ်ပြန်ချက်မှာကိုးကားဖော်ပြထားပါတယ်
ICJ ပြည်ပဆိုင်ရာတရားရုံးကကြာသာပတိနေ့မှာဆုံးဖြတ်ချက်ချလိုက်တာနဲ့ပတ်သက်လို့စီးလုံးညီညွတ်မှုအားနဲ့စင်ခေါ်မှုတွေကိုရင်ဆိုင်ကြော်လွားနိုင်လိမ့်မယ်လို့ခံယူကြောင်းတက်မတော်သတင်းမှာပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားလိုက်ပါတယ်
။အားလုံးဒါအကောင်းဆုံးပူးပေါင်းပြီးဆောင်ရွက်နိုင်ကြလို့မြင်တယ်။ဒါကြောင့်မို့ကျွန်တော်တို့အကောင်းတက်ကပဲကျွန်တော်တို့မြင်တယ်။ အဲသို့တော့ဘယ်လိုပဲပြောပြောကျွန်တော်တို့ဘုချုံဆန်ပြောခဲ့တယ်လို့ပဲအကောင်းမျောလင်းတယ်အဆိုးဆုံးအတွက်လည်းအဲကျွန်တော်တို့ကဒါဘယ်လိုပဲပြောပြောအတူတူပူပေါင်းမတော်ကြကြကျွန်တော်တို့ဒါစီလုံးညီညွတ်မှုနဲ့ဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါဆောင်ရွက်နိုင်မယ်ကျော်လွှားနိုင်မယ်လို့ကျွန်တော်တို့ပြောပါတယ်ကျွန်တော်လည်းအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုပဲဖြစ်ပါတယ်
ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးဆိုင်ရာဆုံးဖြတ်ချက်တွေကိုတော့ ICJ တရားသူကြီး18ဦးစလုံးကတညတကြွတည်းဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရေနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွတ်ချက်နဲ့ OIC အစ္စလာမစ်နိုင်ငံများအဖွဲ့ကိုစားဂမ်ဘီယာက ICJ တရားရုံးမှာမြန်မာနိုင်ငံကိုနိုဝင်ဘာလအတွင်းဆွဲချက်တင်ခဲ့တာပါ။ဂမ်ဘီယာဘက်ကတွင်တွင်းနဲ့ကြပြလိုက်နာလောက်ဆောင်မယ်အချက်6ချက်ထဲက၄ချက်ကို ICJ တရားသူကြီးတွေကတင်းကြီးတင်းညွတ်တဲ့သဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ်။ ICJ တရားရုံးရဲ့အပြည့်အစုံဆုံးဖြတ်ချက်ဟာနှစ်တင်နဲ့ချီကြအောင်မှာဖြစ်ပါတယ်။အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာဂမ်ဘီယာဘက်ကတင်သွင်းထားတဲ့ကြပြလိုက်နာလောက်ဆောင်မယ်အချက်တွေအပေါ်မှာတိကျချမှတ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းတပ်မတော်ဘက်ကနယ်မြေရှင်းလင်းရေးလောက်ဆောင်တာမှာအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9သင်းကျော်ထွက်ပြေးရတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးနိုင်ငံတကာအသံဝိုင်းကဆွတ်ဆွဲပြောဆိုလာပြီးတဲ့နောက်ဂမ်ဘီယာက ICJ မှာအခုလိုဆွဲချက်တင်တဲ့အထိဖြစ်လာကြတာပါရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့အဲ့ဒီလိုနိုင်ငံတကာရဲ့ဆွတ်ဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းညှင်းဆိုထားပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအသံဝိုင်းနဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ
်ရခိုင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေကဒေသတချို့စီကိုမလိုအပ်ဘဲခီးမသွားကြဘူးတည်တည်နိုင်ငံရေးဌာန FCO ကဇန်နဝါရီလ23ရက်နေ့စွဲနဲ့ခီးသွားလာမှုဆိုင်ရာသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်ဒီသတိပေးချက်ဟာအရင်ကတည်းကလည်းထုတ်ထားတာရှိပြီးအခုထပ်ပြီးတော့တိုးချက်သတိပေးတာပါဒီလိုခီးသွွားသတိပေးချက်တွေကိုပြည်ထောင်နိုင်ငံအပြင်အမေရိကန်နဲ့တခြားနိုင်ငံတွေကလည်းထုတ်ထားတာရှိပါတယ်ရခိုင်ပြည်နယ်တွေကဆိုရင်နေရာတော်များကိုမသွားဘူး FCO ကသတိပေးထားပြီးသွားလို့ရတဲ့နေရာတွေဖြစ်ဖော်ပြထားတဲ့ထဲမှာတော့ကြောက်ဖြူ၊ရန်ပြဲ၊မန်အောင်၊တောင်ကုတ်၊ငပလီအပန်းဖြေကမ်းခြေအပါအဝင်တန်တွဲမြို့နဲ့ကွားမြို့တို့ပါဝင်ပါတယ်ချင်းပြည်နယ်တွေကဆိုရင်ပလောဝမြို့ကိုမသွားဘူးနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတခုလုံးကိုမသွားဘူးသတိပေးထားတယ်လို့ကချင်ပြည်နယ်ထဲမှာမြကြီးနာဗမော်နဲ့ပူတာအောင်မြို့တွေကလွဲလို့တခြားနေရာတွေကိုမသွားဘူး FCO ရဲ့သတိပေးချက်ထဲမှာပါရှိပါတယ်တရုတ်ထိုင်းဘင်္ဂလားဒေ့ရှ်အိန္ဒိယလာအိုနိုင်ငံတို့နဲ့ထိစပ်နေတဲ့မြန်မာနေဆက်ဒေသတွေကိုမသွားဘူးလဲသတိပေးထားပြီးတော့နေဆက်ဒေသတွေကလုံခြုံရေးအခြေအနေဟာတည်ငြိမ်လေးမရှိဘူးလို့ပြောထားပါတယ်ရှမ်းပြည်မြောက်ပိုင်းကချင်ကရင်နဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေပြီးတခြားနေဆက်ဒေသတွေမှာလည်းတိုက်ပွဲတွေဖြစ်နိုင်ခြေရှိသေးပဲလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျိုးတင်တိပေးချက်မရှိဘဲနဲ့နိုင်ငံရေးတင်းမာမှုနဲ့မတည်ငြိမ်မှုတွေဖြစ်နိုင်ခြေရှိတဲ့အကြောင်းနဲ့ဆန္ဒပြပွဲတွေစုဝေးပွဲကြီးတွေကိုရှောင်ဖို့ရဲတပ်ဖွဲ့ဆန္ဒပြပွဲတွေစစ်ဖက်နေရာတွေနဲ့တပ်ဖွဲ့ဝင်တွေကိုဓာတ်ပုံဒါမှမဟုတ်ဗီဒီယိုရိုက်ယူတာမျိုးမလုပ်ဖို့နှိုးဆော်ထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒီတွေကတိုက်ခိုက်ဖို့ကြိုးစားလာနိုင်ခြေရှိတယ်လို့လည်းထည့်သွင်းဖော်ပြထားပါတယ်တရုတ်နိုင်ငံဝူဟန်မြို့ဟူဘေးပြည်နယ်မှာအစပြုတဲ့ကိုရိုနာဗိုင်းရပ်စ်ဆက်ပြီးပြန့်ပွားနေတာကိုထောက်ပြထားပြီးရန်ကုန်မန္တလေးနဲ့နေပြည်တော်လေးစိတ်တွေအပါအဝင်မြန်မာအာဏာပိုင်တွေကလှုပ်ဆောင်နေတဲ့စမ်းသပ်စစ်ဆေးမှုတွေကိုလိုက်နာလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ခီးသွွာလာမှုအများစုဟာအန်ဒရယ်မရှိဘူးဆိုတာကိုထည့်သွင်းဖော်ပြထားပြီးတန်ယုံအကူအညီတောင်းခံတဲ့ဖြစ်ရအများစုဟာနိုင်ငံကူးလက်မှတ်ပျောက်ဆုံးတာအသေးစားခိုးမှုတွေကြုံရတာနဲ့မတော်တဆရင်ရန်ဒရယ်ဖြစ်တာတွေနဲ့ပဲဆက်ဆက်တယ်လို့ပြည်ထောင်နိုင်ငံရေးဌာနရဲ့မြန်မာနိုင်ငံခီးသွွာလာမှုဆိုင်ရာသတိပေးချက်ထဲမှာဖော်ပြထားပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံမှာလူပေါင်းတန်း20လောက်မြို့သုံးမြို့မှာပိတ်မိနေစေတဲ့ဖိုင်ရပ်စ်ကူးစက်ရောဂါဟာတစ်ကမ္ဘာလုံးကိုတက်ရောက်စေတဲ့ကျန်းမာရေးဆိုင်ရာအရေးပေါ်ကိစ္စရမဟုတ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြာတာပတင်းနေမှာပြောပါတယ်။ဂျနီဗာမြို့မှာနေရကြပြုလုပ်တဲ့အရေးပေါ်ဆေးဝါးအပြီး WHO ညွှန်ကြားရေးမှူးချုပ်တက်ဒရိုအဒနိုမ်ဂေဘရီယေဆုစ်ကအဲ့ဒီလိုပြောကြားလိုက်တာပါ။တရုတ်နိုင်ငံမှာလက်တလောကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ကိုကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေကနေရကြတွားရောက်လေ့လာအပြီးမှာကုလသမဂ္ဂကကျန်းမာရေးအဖွဲ့ကြီးကအဲ့ဒီလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တခြားနိုင်ငံတွေကပါကျန်းမာရေးရာအန္တရာယ်ဖြစ်စေနိုင်တဲ့အခြေအနေတွေရောက်တာအပြင်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေပါလိုအပ်မှသာကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ် WHO ကသတ်မှတ်တာဖြစ်ပါတယ်။ တခြားနိုင်ငံတွေကိုပါကူးစက်လာနေတဲ့ဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ရေးအတွက်တရုတ်အစိုးရကမြို့သုံးမြို့ကလူတွေကိုခရီးသွားလာခွင့်ကြာသပတေးနေ့ကစလို့ပိတ်ပင်လိုက်တာပါ။ရောဂါပိုးစတင်တွေ့ရှိတဲ့ဝူဟန်မြို့ကနေခရီးသွားလာခွင့်ကိုတရုတ်အနာဘဏ်တွေကစတင်ပိတ်ပင်လိုက်တာဖြစ်ပြီးနောက်ပိုင်းမှာဟွမ်ကန်နဲ့အီဇူးမြို့တို့ကိုပါအလားတူပိတ်ပင်တားဆီးမှုတွေလှုပ်ဆောင်ခဲ့ပါတယ်
။တမရဒေါ်နယ်ထရမ့်ဟာတမရလုပ်ပိုင်ခွင့်အာဏာကိုမကြာခဏဆိုသလိုပြောင်းကြကြအလွယ်သုံးစားလုပ်ခဲ့တယ်လို့အောက်တိုဘာဒီမိုကရက်တွေကကြာသပတေးနေ့မှာဆွဆွဲပြောဆိုပါတယ်ဒီလိုရက်တွေဟာသူ့ကိုယာရုကနေဖယ်ရှားဖို့အတွက်ယာဆွေးပြမှုကြီးတွေကိုကျူးလွန်ခြင်းဆိုတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့ကန့်ညီတယ်လို့လည်းဆိုကြပါတယ်။တမန်တော်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့ပေါ်အထက်လွှတ်တော်မှာလုပ်နေတဲ့ကြားနာပွဲအတွင်းအဲ့လိုပြောကြတာပါ။2020တမန်တော်ရွေးကောက်ပွဲမှာဒီမိုကရက်ပါတီကသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဂျိုးဘိုက်ဒန်ကိုယူကရိန်းဆိုရကစုံစမ်းစစ်ဆေးဖို့တမန်တော်ထရမ့်ကကြိုးစားတာဟာကျွန်တော်တို့နိုင်ငံကိုတီထောင်သူတွေအစိုးရဆုံးလုပ်ရက်နဲ့ကန့်ညီနေတယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာကအထက်လွှတ်တော်ကြားနာပွဲတွင်ပြောသွားပါတယ်ဒီလိုရက်ဟာအမေရိကန်ကိုပထမဦးစားပေးထားတဲ့လိုရက်မဟုတ်ဘဲဒေါ်နယ်ထရမ့်ကိုပထမဦးစားပေးထားတဲ့လိုရက်ဖြစ်တယ်လို့မစ္စတာနက်ဒလာကဆိုပါတယ
်ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတွေကိုအစုလိုက်ပြုံလိုက်တတ်ဖြတ်ခဲ့တဲ့ဟိုလိုကော့စ်အထိမ်းအမှတ်အဖြစ်ဒါဇင်နဲ့ချီတဲ့ကမ္ဘာကောင်းဆောင်တွေအစ္စရေးနိုင်ငံမှာကြာသပတေးနေ့ကဆွေးနွေးခဲ့ကြပြီးကျူးဆန့်ကျင်ရေးတိုးမြင့်ဖြစ်ပေါ်နေတာတွေကိုသတိပေးပြောကြားခဲ့ကြပါတယ်။အစ္စရေးနိုင်ငံမှာဟိုလိုကော့စ်နဲ့ဆိုင်တဲ့နိုင်ငံရေးအရာအကြီးမားဆုံးညီလာခံကိုရုရှားသမ္မတဗလာဒီမီပူတင်၊ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်၊ဂျာမန်သမ္မတဖရန့်ဝေါ်တာစတိုင်မိုင်ယာနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့အပါအဝင်ကမ္ဘာကောင်းဆောင်40ကျော်တက်ရောက်ခဲ့ကြပါတယ်။အစ္စရေးသမ္မတရူဗင်ရီဗလင်ကလည်းလူမျိုးရေးဝါဒကျူးဆန့်ကျင်ရေးဝါဒနဲ့အစွန်းရောက်ဝါဒတွေကိုဆန့်ကျင်တွန်းလှန်ကြဖို့ကမ္ဘာကောင်းဆောင်တွေကိုကြိုဆိုတဲ့ဗိုလ်ထုနဲ့ညစာစာပွဲမှာပြောကြားခဲ့ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်တင်သွင်းထားတဲ့အခြေခံဥပဒေပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုပထမအကြော်မှာရုရှားလွှတ်တော်အမတ်တွေတင်ကြီးတညွတ်ထဲအတည်ပြုလိုက်ကြပါတယ်။ဂျာသာဘရီနေကကျင်းပတဲ့ State Duma လို့ခေါ်တဲ့ရုရှားလွှတ်တော်အစည်းအဝေးတွင်လွှတ်တော်အမတ်432ယောက်စလုံးကဥပဒေမူကြမ်းကိုထောက်ခံပေးပေးခဲ့ကြတာပါ။ပြင်ဆင်ဖြစ်ဆက်ချက်တွေကိုလွှတ်တော်ကိုတင်ပြပြီး3ရက်ကြာမှာပဲအခုလိုတည်ပြုလိုက်ကြတာပါ။သမ္မတပူတင်အဆိုပြုတဲ့အခုပြုပြင်ပြောင်းလဲရေးအစည်းအဝေးဟာသူ့သမ္မတတက်တန်းကုံဆုံးသွားပြီးတဲ့နောက်မှာတော့မှနိုင်ငံအာဏာကိုဆက်ပြီးချုပ်ကင်ထားဖို့လှုံ့ဆော်တာဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုကြပါတယ
်။ WikiLeaks Internet Website ကိုတည်ထောင်သူ Julian Assange ကိုရှုတ်ထွေးနေတဲ့သရှုံမှုနဲ့ဗြိတိန်ကနေအမေရိကန်ပြည်ထောင်စုကိုပို့ရေးကိစ္စဟာမျှော်လင့်ထားတာနဲ့ပိုပြီးကြာနိုင်ပါတယ်။ February 24ရက်နေ့မှာစတင်မဲ့9ရက်ကြာကြာနာစစ်ဆေးမှုတွေအပြင်မေလအတွင်းသတင်း3ပတ်ကြာကြာနာစစ်ဆေးမှုတွေထပ်မံပြုလုပ်ဖို့တောင်းဆိုချက်တွေကို KI တရားသူကြီး Vanessa ပါရစ်စာကကြာသပတေးနေ့မှာသဘောတူလိုက်ပါတယ်ကာလာရှိချာဖြစ်ပေါ်နေတဲ့ဂျူလီယန်အဆန်းနဲ့အမေရိကန်အကြားကအမှုကိုဒီတဲ့ပို့ပြီးအချိန်ဆွဲထားရေးတောင်းဆိုမှုတွေကိုသူမအနေနဲ့ထပ်ပြီးလက်ခံတော့မှာမဟုတ်ကြောင်းတရားသူကြီးကပြောပါတယ်သူ့အမှုအတွက်ကြားနာစစ်ဆေးမှုတွေကိုစောင့်နေတဲ့ကာလာအတွင်းဂျူလီယန်အဆန်းဟာလန်ဒန်မြို့အရှေ့ပိုင်းကဘဲလ်မတ်အချင်းထောင်မှာထိန်းသိမ်းခံနေရတာပါအစိုးရရဲ့ထောင်ထဲချီတဲ့လေးဝဲအထောက်အထားတွေကိုခိုးယူခဲ့မှုနဲ့ WikiLeaks တည်ထောင်သူဂျူလီယာအဆန်းကိုအမေရိကန်ပြည်ထောင်စုကတချုံမှုနဲ့ဆွဲချက်တင်ထားတာပါအသက်48နှစ်ရှိဖြစ်တဲ့အဆန်းကတော့အချင်းထောင်တွင်ပြုလုပ်တဲ့ကြာနာစစ်ဆေးမှုကိုတယောက်ခန့်ချင်းမရှိပါဘူးဒါပေမဲ့သူ့အမိနဲ့မွေးနေ့ကိုတော့ဗီဒီယိုလင့်ကတစ်ဆင့်အတည်ပြုပေးခဲ့ပါတယ် Direct from Washington The Voice
of America နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင် ICJ နဲ့ဆိုင်တဲ့သတင်းလွှာတွေကိုအရင်ဆုံးတင်ဆက်သွားမှာဖြစ်ပါတယ် ICJ နိုင်ငံကတရားရုံးအနေနဲ့မြန်မာအစိုးရကလိုက်နာဖို့ကြားပြတ်အရေးပေါ်စီမံချက်၄ရပ်ကိုဆုံးဖြတ်တဲ့အပေါ်မှာရိုဟင်ဂျာအရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေကကြိုဆိုလိုက်ပါတယ်ဒါပေမဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ဒီအချက်တွေကိုလက်တွေ့ဆောင်ရွက်တဲ့နေရာမှာနိုင်ငံကအဖွဲ့အစည်းတွေကြီးကြပ်မှုမရှိဘဲနဲ့လုံနိုင်ပါမလားမြန်မာဘက်ကရောတကယ်ပဲလက်တွေ့ဆောင်ရွက်ပါမလားတန်တရာရှိမှုတွေလည်းတွေ့နေရတယ်လို့ဆိုပါတယ်ကိုသားညွန့်ဦးကမေးမြန်းတင်ဆက်ထားပါတယ
် ICJ နိုင်ငံကတရားရုံးရဲ့အခုလိုဆုံးဖြတ်ချက်ပေါ်မှာ Ranger အဖွဲ့အစည်းတော်များများကကြိုဆိုလက်ခံကြပါတယ် Women Peace Network အမျိုးသမီးညီညွတ်ကွန်ရက်ရဲ့ဦးဆောင်ညွှန်ကြားမှုမဝဝီနုကဒီဆုံးဖြတ်ချက်ပေါ်မှာသူ့အနေနဲ့ကျင့်တဲ့အားရမှုရှိတယ်လို့ပြောပါတယ်ကျင့်
တဲ့အားရတယ်လို့ပြောလို့ရပါတယ်ဒါတရားရုံးကစစ်ကြီးတရားသူကြီး18ယောက်လုံးတကယ်ကိုနော်ဟိုတတန်နဲ့ဒီလိုမျိုးဆုံးဖြတ်သွားတဲ့ဟာကတကယ်ကိုထူးခြားတယ်ပေါ့နော်အဲ့တည်းကြောင့်မို့လို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအားရကြည်နေတယ်အဲမြန်မာအစိုးရအနေနဲ့ဒါကိုတည်တည်ချေချာလိုက်နာအကောင့်ထဲဖောက်ဆောင်ရွက်သွားဖို့သွားလိမ့်မယ်လို့မျှော်လင့်နေပေါ့နော်ဟုတ်ကဲ
့ဒီညမှာတစ်ချက်မေးချင်တာကမြန်မာပြည်တွင်းမှာကြံနေသေးတဲ့ Ranger 6သိန်းကျော်ရဲ့အခြေအနေပေါ့နော်ဒါနဲ့ပြောဆိုရင်စရာအခြေအနေမှာရှိနေတဲ့ ICG ရဲ့သုံးသပ်ချက်မှာပါပါတယ်အဲ့ဆိုရင်စရာရှိနေတဲ့အတွက်ကြောင့်မလို့ဒီဆုံးဖြတ်ချက်တွေကိုသူတို့ချမှတ်တယ်အဲ့တော့ဒီအတိုင်းမြန်မာအစိုးရကလိုက်နာပါမလားဒီဆုံးဖြတ်ချက်တွေအရရောမြန်မာနိုင်ငံတဲမှာရှိတဲ့ Ranger တွေကိုအကာအကွယ်ပေးနိုင်မဲ့အခြေအနေရောရှိပါလား
ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကနိုင်ငံတကာဥပဒေအရ ตัวอูไลน่าสั่งเยอะแยะมาเช็ดดิเช็ดได้ป่ะเนาะไม่ไลน่ารู้ไม่ยากอูบางทีเช็ดได้รู้จังว่ารู้เปล่ารู้ยากเลยป่ะเนาะตัวเมื่อมาซื้ออะไรไลน่ายามาเช็ดไปเลยตัวอากาศเวทุจังสุดท้ายเลยดีเช็ดเล็กๆลงอูอากาศเช็ดพอสั่งเยอะไปยามาเช็ดไปเลยตัวจุดจุดเดิมมาอากาศเช็ดพอไหนเงี้ยล่าล่าสุดอ่ะตัวสิบกว่าเลยใช่ตัวยามาอะคู่ไอซีจีโอ โอ้ยามาสุยานี่เนี่ยตรงสันสุจินี่เนี่ยอุ้งสองบีโอดีกิสาวพิชิมบุตรอะไรขามาตัวสุดเด่นเนี่ยตัวจุนิมูยูบีโอติดเฉชาตัวอะไรพิบาร์ติดฉาพิชิมีตัวอะไรพิบาร์เออคุณลุงมีตัวอย่างส่งเช็ดเช็ดอ่ะทำเนี่ยลาบีโร่ทำเนี่ยลาเรสุเอะขามาเลยสุดเด่นเนี่ยที่ไหนบีโอได้ไลน์น่าสั่งเยอะไม่หายรู้เปลี่ยนไลน์น่าสั่งเยอะพูดเลยรู้เลยรู้จังว่าเนี่ยเนี่ยรู้เลยยากไป
บ้านมาฮิมารายส์เน็ตเวิร์กก็พูดกับทุกคนเนี่ยอุจจาระวิงาโร่ที่ส่งพิจารณาเนี่ยมาในงานประกาศไลน์น้ำไลน์น้ำสุรากูในงานประกาศสั่งจีเอสเน็ตที่เนี่ยในงานประกาศสั่งจีเอสเน็ตที่ทับุรุษดูเรื่องตัวมีมาเลยบ้านมาฮิมารายส์เนี่ยสุยากันนี่บิดอ่ะโอ้เป็นลาวที่เซ็นละมาเนี่ยดีพอมาการเดินมือดีสิบเลยลาวที่เลี้ยงเลี้ยงมือดีสิบเลยสุรากูที่เซ็นมือดีพอเราลูกอับดุลแต่อุจจาระเนี่ยมาสุยากันโอ้คุณลุงทำไมก็ลูกคุยโซนสุดที่เลยล မ
ဟုတ်ဝင်နူကလည်းဒီနိုင်ငံတကာနဲ့ရင်ဆိုင်ရတဲ့ရိုင်ဂျာပြဿနာကိုဖြေရှင်းမယ်ဆိုရင်တော့ကုလသမဂ္ဂနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ပြောပါတယ
်။ဝင်ခွင့်ပေးဖို့ဆိုတာငကိုကလေးကကုလသမဂ္ဂကိုမှိုက်ကအချင်းချင်းခါခါအခုချိန်ကြီးတောင်းဆိုနေရဖြစ်တယ်။ဆိုတော့အဲ့ဟာကိုဝင်ခွင့်ပေးဖို့လိုအပ်ပါတယ်။ဘာဖြစ်လို့လိုအပ်လဲဆိုတော့အခုလိုဝင်ခွင့်နေမပေးခဲ့ဘူးနော်။မဖြစ်ခဲ့ဘူးလို့ညင်းပယ်ခဲ့တယ်။ဘာမှမရှိဘူးငါတို့မကျွလွန်ခဲ့ဘူး။မင်းတို့လည်းလာမကြည့်နဲ့။ငါတို့လှုပ်ချင်တာလှုပ်မယ်ဆိုရဲဟိုသဘောမျိုးတွေလောက်ခဲ့လို့အခုဒီကပတရားခုံရုံးကြီးရောက်တယ်ဆိုတဲ့အနေအထားကိုကျွန်တော်တို့ရောက်လာတာ
ကျွန်တော်စိုက်ဖြစ်စီဖို့လှုပ်ဆောင်မှုတွေတားဆီးရမယ်ဆိုတဲ့နေရာမှာလက်ရှိမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေအရမီဒီယာတွေဖော်ပြချက်ကိုလည်းသတိထားစောင့်ကြည့်သင့်တယ်လို့ဦးကျော်ဝင်းကယူဆပါတယ်
ထိုင်ဒေသမှာဟိုမိထိုင်းနေလို့ထိုင်လို့မရမအောင်ဘူးအမျိုးမျိုးချင်းဒုက္ခရောက်နေတဲ့ဒီနေရာတွေကသူတို့မလေးရှားတို့လည်းကောင်းပြည်ပနိုင်ငံတွေထပ်ပြည့်တဲ့အချိန်မှာတချို့တွေမြန်မာပြည်ဖြစ်ပြီးထပ်ပြည့်တယ်တချို့ကျတော့ပင်လယ်ဘက်ကထပ်ပြည့်ကြတယ်အဲ့လူတွေလည်းတော့တစ်ခါဖမ်းမိလို့ရှိရင်ဒါကဟိုခိုးဝင်ဘင်္ဂလားခိုးဝင်ဘင်္ဂလားမသိဒီလူတွေဘင်္ဂလားဒေ့ရှ်ကခိုးဝင်လာတယ်ဆိုတော့ဒီအရေးကမြန်မာပြည်မီဒီယာတချို့ကရောမြန်မာပြည်မှာရှိတဲ့နိုင်ငံရေးသမားတချို့ကရောပက်ဒီ NLD ပါတီတချို့ကဒါမျိုးကြီးသုံးလုံးနေတာကျွန်တော်တို့သိရတာကနော်ဒီဟာတကယ်ဒါတကယ်ဟိုဒီလူမျိုးတွေပေါ်မှာအမုန်းပြနောက်ထပ်ဖြစ်လာအောင်တောင်းအားပေးတဲ့အရာတွေလို့ကျွန်တော်တို့သိတယ်
ပြည်တွင်းမှာရှိနေတဲ့ Ranger တွေဟာလူမျိုးတုံးတက်ခါမဲ့အနေထဲမှာကြုံနေတာမို့ဒါကိုအကောက်အွယ်ပြဖို့အတွက်အခု ICJ ရဲ့အမိန့်နဲ့ပတ်သက်ပြီးတော့မြန်မာဆွေရဘက်ကတော့တရားဝင်သဘောထားထုတ်ပြန်တာမရှိသေးပါဘူး Ranger ဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာဆွေရအနေနဲ့ Bangladesh ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုတော့ပြန်လည်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ
ကိုသားညူမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်အခုတခါဆက်ပြီးနားဆင်ရမှာက Ranger Muslim တွေပေါ်လူမျိုးတုံးတက်ပြတ်မှုလောက်ရက်တွေဆက်ပြီးမဖြစ်ရအောင်တားဆီးရေးICJ တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကုတုပလောင်ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုကြပါတယ်အခုလိုဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံကိုမကြခင်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရိုဟင်ဂျာဒုက္ခသည်အာဇက်မိုဟာမက်ကပြောပါတယ်ဂျာတာပတိနေ့က ICJ တရားရုံးဆုံးဖြတ်ချက်ကိုဘယ်လိုစောင့်ကြည့်ကြသလဲလို့မတ်ဆုမြတ်မွန်ကမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်အရင်တော့ကျွန်တ
ော်တို့ကအရင်ကိုစူးရင်ပါတယ်ဒီမှာကုတုပလောင်ဒီကဘင်္ဂလားဒေ့ရှ်တို့ကိုစကဲမှာလိုင်းမရလို့ဒါပေမဲ့ဟို ICJ ရဲ့ဟိုအတင်းလွှင့်တဲ့အချိန်မှာဒီဘင်္ဂလားဒေ့ရှ်တို့ကိုစကဲမှာဟိုကျွန်တော်တို့ကလိုင်းနေပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကလိုင်းကြနေပုံကနေ direct to sync live တွေကိုချိန်ရပါတယ်အဲ့လိုချိန်ရလို့အရင်ကိုပြောမိပါတယ်
အဲ့တော့ဒီစခန်းထဲကရောဒီကိုအဇတ်နဲ့အတူပေါ့နော်လူကြည့်ကြလားကြည့်တဲ့သူတွေကရောသူတို့တခြားစခန်းထဲမှာရှိတဲ့တခြားလူတွေရဲ့အတုံးပြန်ချက်တရားရောဘယ်လိုရှိလဲရှင
့်ဟုတ်ကျွန်တော်တို့ကကြည့်နေရချင်းမှာကျွန်တော်တို့ကလူတွေအများစုကိုစူဝင်ပြီးတော့ကြည့်ကြပါရဲ့အဲ့ဒီအချိန်မှာဟိုလူတွေကအရင်ကိုဝမ်းသာပါပဲပြီးတော့ဟိုထွက်လာတဲ့စကားလုံးတွေကကျွန်တော်တို့ဟိုမုံုံတယုံဖြစ်နေပါရဲ့နောက်ပြီးတော့အများအားဖြင့်ကျွန်တော်တို့ကယုံကြည်တာကအမေတရားကပုံခွေလို့မရဘူးဆိုတဲ့စကားလုံးကိုကျွန်တော်တို့အရင်ကိုဟိုတတိယမေးပါတယ
်သူတို့ဆုံးဖြတ်ချက်ကိုဘလို့နားလဲသဘောပေါက်လဲ
ICJ ကဟိုမြန်မာအစိုးရပေါ်တောင်းဆိုတဲ့အရှာလိချက်ကိုတည်ရပါတယ်အဲ့ဒီအရှာလိချက်ကိုတည်ရလို့ကျွန်တော်တို့ကအရင်ကိုကိုဝမ်းသာအားရပါတယ်ပြီးတော့ကျွန်တော်တို့ကယုံကြည်တာကကျွန်တော်တို့ဟိုအရှင်အမင်းရဲ့အတွက်ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ပြန်နိုင်တယ်လို့ကျွန်တော်တို့ဟိုညော်လန့်နေပါတယ်
အဲ့တော့တရားရုံးဆုံးဖြတ်ချက်ရဲ့၄ချက်ပေါ့နော်ဒီအဲ့ဒါကိုရောဘယ်လိုနားလဲလဲအဲ့ဒီ၄ချက်လုံးကိုရောသဘောပေါက်လား
ဟ ောက်အဲ့ဒီလေးချက်လုံးကိုကျွန်တော်တို့သဘောပေါက်ပါတယ်အဲ့ဒီလေးချက်ဟိုလေးချက်လုံးကိုကျွန်တော်တို့ဟိုကြည့်ရလို့ကျွန်တော်တို့ကကျွန်တော်တို့ကအရင်ကိုဘယ်လိုလဲပြတိဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့အဲ့ဒီလေးချက်ထဲမှာဘယ်လိုအချက်တွေကိုအဓိကအရင်ဆုံးလှုပ်စေခြင်းလဲ
အဲ့ဒီလေးချက်ထဲမှာကျွန်တော်တို့ဟိုအဓိကကကျွန်တော်တို့ဟိုဦးစားပေးရှင်တာကဘာလဲဆိုတော့ဟိုမမအစိုးရဟိုမမဖိုက်တဲ့နဲ့ပြတိဆိုင်နဲ့ဟိုတကယ်လာနိုင်ကန်တဲ့ပြတိကဟိုဒီနေဆက်ဟိုကျိုးလို့နေတဲ့ဟိုအကျော်တွေကိုအမြင်ကြီးရက်တင်ဖို့ဟာကကျွန်တော်တို့ကအရင်ကိုဘယ်လိုလဲကိုတဘောပုံမိပါတယ
်ဟုတ်ပြီအဲ့တော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တတ်မှတ်ချက်တွေပေါ့လေအဲ့ဒီဟာတွေကြောင့်မို့လို့ကိုအားဆက်အပါဝင်ဒီစခန်းထဲမှာရှိနေတဲ့လူတွေအားလုံးပေါ့သူတို့ဘလို့မျှော်လင့်လဲဘာတွေဖြစ်လာမလဲလို့ဟိုမျှော်လင့်ထားလဲရှင
်ဟို ICJ ရဲ့ကောင်းဆူချက်ပေါ့ကျွန်တော်တို့မျှော်လင့်ချက်တူကျွန်တော်တို့ကဒီဒုက္ခတွေစခန်းကဟိုအမြင်ဆုံးဟိုဘယ်နိုင်နေလို့ကျွန်တော်တို့ကဘယ်လိုလဲမျှော်လင့်နေပါလဲ
ဒါတော့ကုတုပလောင်ဒုက္ခတဲ့စခန်းတွေကရိုဟင်ဂျာဒုက္ခတဲ့တူဖြစ်တဲ့ကိုအာဇတ်မိုဟာမက်ကို VOA မတ်ဆုမြတ်မွန်ကဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပါအခုလိုမျိုး ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအပေါ်ကြားပြအရေးပေါ်လိုက်နာဆောင်ရွက်ရမယ့်ဆုံးဖြတ်ချက်ချမှတ်လိုက်တဲ့အပေါ်မှာပြည်ပရောက်တိုင်းရင်းသားတချို့ကလည်းကြိုးဆိုလိုက်ကြပြီးဒီဆုံးဖြတ်ချက်ဟာလူမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်မလုပ်ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေဆက်မပြေရအောင်တားဆီးပေးဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်နဲ့ပတ်သက်ပြီးကြားပြအရေးပေါ်စီမံမှုဆုံးဖြတ်ချက်၄ချက်ကို ICJ တရားရုံးကကြားသာပရင်းနေ့မှာချမှတ်ခဲ့တာပါ ICJ ရဲ့ဒီဆုံးဖြတ်ချက်ဟာတပ်မတော်အပါဝင်လက်နက်ကင်တပ်ဖွဲ့တွေကလူမှုအပေါ်ရာဇဝတ်မှုကျူးလွန်တာတွေဆက်မလုပ်ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ဒီ ICJ ကနေပြီးတော့မှသူထုတ်ပြန်လိုက်တဲ့အချက်၄ချက်ထဲမှာမြန်မာနိုင်ငံဟာဒီလိုမတရားမှုတွေပြစ်မှုတွေကျူးလွန်နေတယ်ဆိုတာကိုသူတို့အနေနဲ့အတိအမှတ်ပြုတဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့လူမျိုးတောင်းတဖြတ်မှုရောက်သွားအောင်မလုပ်ဖို့အစိုးရအနေနဲ့ကာကွယ်ပေးဖို့ဟန်တားပေးဖို့သူတို့အနေနဲ့ပြောတယ်လို့ကျွန်တော်မြင်တယ်။တကယ်လို့မြန်မာနိုင်ငံအစိုးရကဒီ ICJ ရဲ့ဆုံးဖြတ်ထားတဲ့အချက်အလက်တွေကိုလုပ်ပေးမယ်ကာကွယ်ပေးမယ်ဆိုလို့ရှိရင်ပမာပြည့်အတွက်တော့ကောင်းမယ်လို့မြင်တယ်။ဘာဖြစ်လို့ဆိုတော့ကုလသမဂ္ဂရဲ့အခုဆုံးဖြတ်ချက်တွေကိုလည်းလိုက်လျောတယ်။တကယ်လဲဒီလိုလူမျိုးတောင်းတဖြတ်မှုမဖြစ်အောင်ကာကွယ်ပေးတယ်ဆိုရင်ဒါကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရဲ့ဥစားပေါ့တိခါနဲ့နာမည်ပြန်ပြီးတော့ဆယ်နိုင်တယ်လို့ကျွန်တော်မြင်တယ
် ICJ ကအခုလိုဆုံးဖြတ်ချက်တွေချမှတ်လာရတာဟာရခိုင်မြောက်ပိုင်းအရေးမှာစစ်တပ်ရဲ့လှုပ်ဆောင်ချက်တွေကြောင့်ဖြစ်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပြီးတကယ်တမ်းမှာတော့မြန်မာတပ်မတော်ကတိုင်းရင်းသားဒေသတွေမှာပါနှစ်ကာလကြာရှည်ကျူးလွန်ခဲ့တာတွေဟာလူမသိသူမသိဖြစ်ခဲ့ရတာကြောင့် ICJ ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်ကပြောပါတယ
်ဒီကြားဖြတ်ကာလမှာအစီအမံတွေလုပ်ပေးမဲ့ကိစ္စတွေနဲ့ပတ်သက်ပြီးမှကျွန်တော်ကလိုက်လိုက်လဲလဲကြိုဆိုပါတယ်ခင်ဗျစစ်တပ်ကနေပြီးတော့တည့်ရက်နဲ့ကျူးလွန်ခဲ့တဲ့အပြစ်မှုတွေကရေရွက်ချက်ရှိရှိနဲ့လုပ်ခဲ့တဲ့ဟာတွေအများကြီးရှိခဲ့တယ်နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုမရှိဘူးလို့ထင်မြင်ယူဆခဲ့လို့ပဲဒီလူတွေကိုစပ်ဖြတ်ခဲ့တယ်အခုဒီလိုမျိုးအခြေအနေရောက်သွားတော့နိုင်ငံတကာကနေစောင့်ကြည့်နေရဲအေးအေးယူဖို့အဆင်သင့်ရှိရဲအနေထားကိုရောက်သွားတဲ့အချိန်မှာစစ်တပ်ကနေပြီးတော့အရင်အတိုင်းလိုမျိုးလက်လက်စပွဲဒီလူတက်မှုတွေတရားကျူးလွန်မှုတွေလုပ်ဖို့အရင်တောင်းခဲရင်သွားတာပေါ့ဥပမာကျွန်တော်ရှမ်းမြောက်မှာဖြစ်ခဲ့တဲ့ကိစ္စကချင်းမှာဖြစ်ခဲ့တဲ့ကိစ္စတွေကတကယ်ကိုကျူးလွန်ခဲ့တဲ့လူတွေကအခုရခိုင်မှာရောပြန်ကျူးလွန်နေရပါတော့ဒီရခိုင်မှာလုပ်တဲ့ဟာကနိုင်ငံတကာမှာအေးအေးယူမှုအထက်မှာပါဝင်လာတယ်ဆိုတော့ဒီခိုင်မှာဖြစ်ဖြစ်ကချင်မှာဖြစ်ဖြစ်ကတော့သူညီငယ်လို့ပဲပြောရမှာပါ။အဲဆိုတော့နောက်ဆုံးဒီဟာဦးစီးကုတ်ခဲ့တဲ့လူကသူဦးတယောက်ပဲဖြစ်နေရဲဆိုတော့ချိုးဖောက်တဲ့လူတွေကသူညီငယ်။အဲလိုဆိုတော့ကျွန်တော်ကကြိုဆိုရမယ်လို့ပြောတာပါ
။တကယ်တော့ ICJ ရဲ့ဆုံးဖြတ်ချက်ဟာရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကရှင်းလင်းသွေးသွင်မှုလုပ်ခဲ့တယ်ဆိုတော့ဆူဆွဲချက်ပေါ်အခြေခံပြီးထွက်လာတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုကဘာကသတိမထားမိကြသေးဘူးလို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းဆန်ကထောက်ပြပါဗျာ
ဒီလူမျိုးတုံးတက်ပြတ်မှုတွေဗမာပြည်မှာဖြစ်ပေါ်စေတဲ့ဟာကိုမြန်မာအစိုးရကနေပြီးတော့ချက်ချင်းအကာအကွယ်ပေးဖို့ရက်တန့်ပေးဖို့အဲ့လိုဆုံးဖြတ်ချက်တစ်ခုပါပါတယ် ไอ้เหรอไอ้ICJ送出去的啊把ICJ啊弄到不会把鬼屋撇掉对然后那一个早上超看嘛啊哥老老的呀咯都是啊咯路都是都不会不喏哎你好大概差不多比较多啊对呀的所以说我们以前我们这个单元那里来的工地里面看的呀我那时候就要看比那么你单位在这里的我实在感觉总在骗你呀的是的多多
ကဘာအားနေပြီးတော့အခုလောက်ဒီအယုံဆိုင်လာနိုင်အောင်ကြောအားပေးဖို့ဝိုင်းဝန်ပြီးတော့လုပ်ဖို့အတွက်ကျွန်တော်တို့မှာအကြောထောင်နောက်ခံနေရှိဖြစ်နေတယ်ခင်ဗျအဲ့ဒါအတွက်ကြောင့်ကျွန်တော်တို့ကရေးဥစားဟုတ်တော့အတိုင်းအတာပေါင်းစုပြီးတော့ကဘာတည်လာအောင်ဒီလိုမျိုးအရေးယူလာနိုင်အောင်ဆောင်ရွက်သွားဖို့ကျွန်တော်တို့ကြိုးစားနေပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ ေပြည်သူ့စစ်အဖွဲ့ဖြစ်စေအခြားအဖွဲ့အစည်းတစ်ခုခုကဖြစ်စေဂျင်နိုဆိုက်စာချုပ်အပိုင်နှစ်ပါလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့လုပ်ရက်တွေကိုမကျွလွန်နိုင်အောင်ကျွလွန်မှုလှုပ်ဆောင်မှုမလုပ်နိုင်အောင်မြန်မာနိုင်ငံအနေနဲ့အဲ့ဒီအဖွဲ့အစည်းတွေကိုထိန်းချုပ်ကင်တွယ်ရမယ်ဆိုတဲ့အချက်ပါဝင်လာကြောင့်လက်ရှိ NLD အစိုးရဟာတက်မတော်ပါဝင်လက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်နိုင်ပါမလားဆိုတာကိုတော့ပြည်ပရောက်တိုင်းသားတွေကမေးခွန်းထုတ်နေကြပါတယ်ခင်ဗျာပြည်ဝရဲ့တောက်ကြနေမနဲ့ခင်အစည်းအဝေးကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ရှိပါတယ်။အဲ့ဒါတွေမတိုင်ခင်မှာကမ္ဘာမီဒီယာတွေထဲမှာပြောဆိုနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတန့်စင်ကပြောပြမှာဖြစ်ပါတယ
်။စစ်ရာဇဝဲမှုတွေကျူးလွန်မှုတွေအပေါ်မှာတရားမျှတမှုရဖို့မြန်မာကိုအချိန်ပေးပါဆိုတဲ့ခေါင်းစဉ်နဲ့ဒေါက်ဆန်းစုကြည်ရေးသားထားတဲ့ဆောင်းပါးကို fd.com မှာဖတ်ရပါတယ်။အရက်သားတွေကိုတပ်ဖြတ်လူရက်တဲ့အကြောင်းလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကမှတ်တမ်းတင်ထားတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေကိုတကယ်လက်ခံကျင့်သုံးမှုဆိုတာအချိန်ယူပြီးတော့လုပ်ဆောင်ရမယ့်အရာလို့ရေးသားထားတာပါ။နိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အကြောင်းအရာတွေနိုင်ငံတကာရာဇဝတ်မှုတရားရုံး ICC မှာတရားစွဲဆိုဖို့ရှိနေတဲ့ကြေညာချက်တွေနဲ့အာဂျင်တီးနားနိုင်ငံမှာပုဂ္ဂလိကအဖွဲ့တွေရဲ့တရားစွဲဆိုချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အချက်တွေကိုပဲအသားပေးပြီးတော့မူတည်ပြီးတော့စွဲဆိုထားတာကိုတွေ့ရတယ်လို့ထောက်ပြထားပါတယ်။ဒီအချက်တွေကလည်းဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေရဲ့ပြောဆိုချက်တွေကိုပဲစံတော်ဝါနဲ့ကိုးကားထားတဲ့အချက်တွေဖြစ်နေတာကြောင့်တချို့ဒုက္ခသည်တွေကအချက်လက်မမှန်တာတွေနဲ့ပုံကြီးချေပြီးတော့ပြောတာမျိုးတွေရှိနိုင်တဲ့အကြောင်း ICOE လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးမှာဖော်ပြထားတယ်လို့ဆိုပါတယ်။လူ့ခွင့်ရေးအဖွဲ့တွေဆိုရင်လည်းတရားရေးအရာလှုပ်တင်လှုပ်ထိုက်တာနဲ့ရာဇဝတ်ကြောင်းအရာစုံစမ်းမှုတွေမလုပ်ခင်မှာအတိအကျသက်သေမပြနိုင်သေးတဲ့ကြီးညာချက်တွေကိုအခြေခံပြီးတော့မြန်မာနိုင်ငံပေါ်မှာပြစ်တင်ဝေဖန်ခဲ့တယ်လို့ဆိုပါတယ်။ကျူးလွန်ခံရလို့ဒုက္ခရောက်ရသူတွေဘက်ကပြောစကားတွေကိုနားထောင်ရမယ်ဆိုပေမဲ့လည်းအမှန်တရားအစစ်မှန်ကိုရဖို့အချက်လက်ရှာဖွေရေးအဖွဲ့တွေအနေနဲ့ဖော်ထုတ်ဖို့အချိန်မှာတတိထားပြီးတော့စောင့်ကြည့်နေဖို့လိုတယ်လို့ထောက်ပြထားတာပါလူ့ခွင့်ရေးကိုအခိုင်အမာကာကွယ်ဖို့ဆိုရင်ကုလသမဂ္ဂနဲ့အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကအခြေမြင့်မရှိတဲ့ပြောဆိုချက်တွေကိုပဲယုံကြည်အားထားနေတာကိုလည်းပြောင်းလဲဖို့လိုမယ်လို့ဆိုပါတယ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဆွေအထောက်ထားတွေတော့ ICOE လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားခြင်းမရှိဘူးလို့လည်းဆိုပါတယ်။ရခိုင်ပြည်ပကိုဆွေးနွေးရမှာအစွန်းရောက်တဲ့အမြင်တွေနဲ့ပဲတရားမျှတမှုကိုဖော်ထုတ်နိုင်ဖို့လုပ်နိုင်မှာမဟုတ်ဘူးလို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေမှာပြောဆိုနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတန့်စင်ပြောပြသွားတာပါ။မကြာခင်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3040 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
မွန်ဆာဘီတင်နာပြတဲ့ခါမှာကလေးတွေကအကြောင်းမပိတ်သေးဘူးဆိုတော့ကျွန်တော်တို့မှကြီးခိုက်တယ်။မွန်ပြမကအရချားဒီတိုင်းသားတွေကလည်းဒီတိုင်းပဲသူတို့ရဲ့သက်ဆိုင်ရာတိုင်းသားဘာသာစကားတွေသင်ဖို့မှားတာပေါ့နော်
တိုင်းသားဒေသတွေမှာဖြစ်ပြနေတဲ့ထူးခြားဖြစ်စဉ်တွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ထုတ်လင်းဖို့လှည့်ရောက်လာပါပြီလက်ရှိအစိုးရရဲ့တပြည်လုံးလျှက်စစ်တာအားရရှိရေးစီမံကိန်းထဲမှာကြောင်မီသွေးသုံးလျှက်စစ်တာအားစက်ရုံတွေတိဆောက်ဖို့လည်းပါဝင်နေတာပါမြန်မာပြည်အတွက်ကြောင်မီသွေးဟာဓာတ်အားပေးစက်ရုံနဲ့မသင့်တော်တဲ့အတွက်နိုင်ငံသားအနေကြောင်မီသွေးတင်သွင်းဖို့လိုအပ်ကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်။လာမယ့်ဆယ်နှစ်အတွင်းတပြည်လုံးမှာလျှက်စစ်ဓာတ်အားရရှိနိုင်ဖို့အတွက်ကြောင်မီသွေးသုံးဓာတ်အားပေးစက်ရုံတွေကိုတည်ဆောက်ရလိမ့်မယ်လို့လက်ရှိအစိုးရကဆိုပါတယ်။လိုအပ်တဲ့လျှက်စစ်စွမ်းအားရဲ့33ရာခိုင်နှုန်းကိုကြောင်မီတွေတုံတာပေးစက်ရုံတွေကထုတ်လုံမှတာတပီလုံးရက်စင်မီရမယ်သဘောဖြစ်ပါတယ်လက်ရှိစွာအင်မာရေအားရက်စက်က38ရာခိုင်နှုန်းဓာတ်ငွေ3ရက်စက်က20ရာခိုင်နှုန်းကျန်တဲ့9ရာခိုင်နှုန်းကနေရောင်ခြည်နဲ့အခြားစွမ်းအင်ဖြစ်ပါတယ်စွမ်းအင်3ခုရဲ့1ရာခိုင်နှုန်းကသာကြောင်မီတွေဖြစ်ပြီး2030မှာကြောင်မီတွေပေါင်ဝင်တဲ့ကန္တဟာ33ရာခိုင်နှုန်းအထိတို့ဘွားလာပွေရှိပါသည်အရင်ကတော့ကြောင်မင်းတွေကိုဘီလတ်မြေစက်နဲ့သာမဏေဆက်ယုံတွေမှာလောက်ပဲအသုံးပြုတဲ့အတွက်ကျမ်းမာရေးအန္တရာယ်ပေးနိုင်တယ်ဆိုတာကိုသတိမထားမိကြပါဘူးလွန်ခဲ့တဲ့မေလ28ရက်နေ့ထုတ်မြန်မာနောက်စာဆောင်ပါချိုးတီဟာချိုးရဲ့လိလာကျဲအရာရန်ကုန်ပတ်ဝန်းကျင်ကဆက်ယုံပေါင်း3000ကျော်မှာ10ရာခိုင်နှုန်းဟာဘွိုင်လာ3ဆက်ယုံတွေဖြစ်ကြောင်းသိရပါတယ်ဒီဆက်ယုံတွေဟာဒီတဲ့တာတဲ့တင်းရပကွန်နဲ့ကြောင်မီးသွေးကိုလောင်စာအဖြစ်သုံးကြပါလေ
။ဆက်မှုဇုံရဲ့လေဒူအခြေအနေကိုမြို့တော်စီမင်းတာယာရေးကော်မတီကစစ်ဆေးတဲ့အခါမှာလေဒူထဲမှာကန့်တက်နဲ့နိုက်ထရိုဂျင်အောက်ဆိုက်ပါဝင်မှုမြင့်မားနေပြီးအမှုအမွှားပါဝင်မှုဟာစံချိန်စံညွှန်းကိုကျော်လွန်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လှိုင်းတာယာမှာတော့ဆက်ယုံကစွန့်ပစ်တဲ့ကြောင်မီးသွေးပြာကိုလမ်းခင်းတဲ့နေရာမှာသုံးပြီးအုပ်ဖုတ်သူတွေကလည်းသုံးကြပါတယ်။ကြောင်မီးသွေးဟာကျန်းမာရေးကိုတဖြည်းဖြည်းအန္တရာယ်ပေးတာကိုမသိကြတာထင်ရှားပါတယ်။ဖအံမြို့နယ်ကစစ်တပ်ပိုင်းမြမစီဝါရေးကော်ပိုရေးရှင်းနဲ့မြိုင်ကလေးပြည်လက်မြေဆက်ယုံအနီးတစ်ဝိုက်ကကြေးရွာအချို့မှာရေတွင်းရေကန်တွေအမဲရောင်တန်းလာတဲ့အတွက်ဆက်ယုံကစွန့်ပစ်တဲ့ကြောင်မီးသွေးရေကိုတန်တရာဖြစ်နေကြကြောင်းအောက်တိုဘာ13ရက်နေ့ DVV သတင်းမှာဖော်ပြပါတယ
်။ကြောင်မီးသွေး4မျိုးရှိပါတယ်။တဲ့နူအပျော်စား2မျိုးတဲ့ရင်အမာစား2မျိုးဖြစ်ပါတယ်မြန်မာပြည်ကကြောင်မီးသွေးဟာအပျော်သားလင့်နိုက်နဲ့ဆပ်ဘီတူမီနပ်အမျိုးအစားပါအပျော်ဆုံးလင့်နိုက်ကြောင်မီးသွေးဟာဘူမိတတန်အမှုဆုံးဖြစ်လို့တာရှာရီကိုလို့ခေါ်ပါတယ်သူ့တဲ့တတန်ရင်းနဲ့ဆပ်ဘီတူမီနပ်ကိုတော့ဂျူရာစစ်ကိုလို့ခေါ်ပါတယ်ဒီချက်ဆက်ရုံမှာတတန်နူအပျော်စားလင့်နိုက်ကိုသုံးပါတယ်ကြောင်မီးသွေးအမာစားဘီတူမီနပ်ကဘီဂိုအထွက်နေပြီးအမာဇုန်အန်ထရာဆိုက်ကတော့ဘီဂိုလုံးဝမထွက်ပါဘူးမြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပျော်ဝင်းရင်ကိုအများဆုံးညစ်ညမ်းစေတာမို့အလွန်ဂရုစိုက်ဖို့လိုပါတယ
်မြမပြည်မှာကြောင်မီးသွေးရှိတဲ့နေရာ900နီးပါးရှိပါတယ်အဲ့ဒီအထက်မှာကလေးဝနဲ့လာရှိုးခရိုင်ထွက်ကြောင်မီးသွေးကိုလျှက်စစ်ဓာတ်အားထုတ်လုပ်ရမှာသုံးနိုင်လိမ့်မယ်လို့ JICA ဂျပန်အေဂျင်စီရဲ့2023အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံသားကတင်သွင်းတဲ့ကြောင်မီးသွေးအမာစားနဲ့ရောနှော့ပြီးဓာတ်အားဆက်ယုံမှာသုံးဖို့အကြံပေးထားပါတယ်။မြန်မာပြည်အတွက်ကြောင်မီးသွေးအပျော့စားဟာလက်စစ်ဓာတ်အားထုတ်လို့ရမှာသုံးဖို့မသင့်တော်ဘူးလို့ဆိုပါတယ်။မ
မြမကြောင့်မိသွေးမှာရည်တန်းနဲ့ကန့်တက်များပြီးမိလောင်မှုစွမ်းအားနည်းတာမို့အက်စစ်ဓာတ်အားထုတ်လုပ်မှုမှာသုံးရင်ပတ်ဝန်းကျင်တစ်ခုလုံးကိုအန္တရာယ်ပေးနိုင်တယ်လို့ဆိုပါတယ်။၂၀၀၅ခုနှစ်မှာပြီးစီးတဲ့တီးကျစ်ဆက်ယုံကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့အိုလူငယ်အဖွဲ့က၂၀၁၁ခုနှစ်မှာအစိုးရခံစားထုတ်ပြန်မှုပါတယ်။ဒီလိုကြောင့်မိသွေးသုံးဆက်ယုံမှာအငြိအကျေးတန့်စင်အောင်လုပ်တဲ့ဇေယိတ်အလွန်ကြီးမားပါတယ်။
ဒီကြက်ဓာတ်ဆိုင်ရုံကိုရပ်ဆိုင်မှုဒေတာကန်နဲ့ရတအသင်းဖွဲ့တွေကအခုတည်းကတောင်းဆိုနေကြတုံးဖြစ်ပါတယ်။ကျောင်းမင်းသွေးသုံးဆိုင်ရုံကထွက်တဲ့မိခိုးနဲ့အမုံဟာလေရည်သူ့ကိုညဉ့်ညမ်းစေတာမို့လူလူကျမ်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်သားကျောင်းမင်းသွေးဘုံတွေအလိုလိုမိလောင်လို့ထွက်လာတဲ့အနံ့ဆိုးဟာလည်းအတော်ဒုက္ခပေးပါတယ်။ကျောင်းမင်းသွေးဆိုင်ရုံကထွက်လာတဲ့မိခိုးမှာပါလာတဲ့အစိတ်ဓာတ်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။တိုင်းနိုင်ငံမြောက်ပိုင်းကအပျော်စားကြောင်မီးသွေးသုံးဘဲမော်ရက်စစ်တားဆက်ယုံကတုံ့လွန်လိုက်တဲ့အစိမ့်ငွေကိုရှူရှိုက်ပြီးလို့ယောဂါခံစားရသူပေါင်းထောင်ပေါင်းချီနေပြီဖြစ်ကြောင်းသိရပါတယ်။2030မှာတပြည်လုံးရက်စစ်မီးသုံးနိုင်မှုအတွက်ကြောင်မီးသွေးသုံးရက်စစ်တားပေးဆက်ယုံ၁၀ယုံလောက်တည်ဆောက်ဖို့လက်ရှိအစိုးရကစီမံနေပါတယ်။ကြောင်မီးသွေးကိုပြည်သူကန့်ကွက်လို့နိုင်ငံနစ်နာတာမျိုးမဖြစ်သင့်ဘူးလို့သတ္တကွန်ပတီဥက္ကဋ္ဌဦးဝင်းသိန်းစောက2018ဒီဇင်ဘာလကပြည်သူ့လွှတ်တော်မှာပြောကြားတော်ပါလေ။ဒါပေမဲ့ပြည်သူ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုအန္တရာယ်မပေးနိုင်ဖို့ကလည်းအလွန်အရေးကြီးပါလေခင်ဗျာ
။ဒီမှာဆောင်းပါရှင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။စနေည VO ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးကြမလဲကြည့်အောင်ပါ။
တော်ရရှင်များရှင်မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ။ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လား။ Rohingya တွေအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရလူလုတ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်စနေည view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့အိတ်ဆက်ချင်းရဲ့အကျိုးရလဒ်တွေအကြောင်းကိုတင်ပြထားပါတယ်မအိတ်မနေအသက်ရှည်လို့ဆိုရိုးစကားရှိပေမဲ့လည်းနောက်ပိုင်းမှာတွေ့ရှိချက်တွေအရအေးအေးဝါအောင်အိတ်ဖို့ပိုးပြီးတော့အရေးကြီးလာတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပါတယ်အိတ်ဆက်ချင်းအကျိုးကျေးဇူးတွေကဘယ်လိုအရေးပါသလဲဘယ်လိုအဆင့်လိုက်လှုပ်ဆောင်ပေးရပြီးတော့အေးအေးဝါအောင်ဘယ်လောက်အိတ်သင့်တယ်လဲဒီအကြောင်းတွေကိုစိတ်ကျမ်းမာအထူးကုဆရာဝန်ကြီးပါမော့ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့စိတ်ကျမ်းမာရေးဖြစ်မှုဆရာဝန်ကြီးဗမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိတ်ဆက်ခြင်းနဲ့ပတ်သက်လို့အရင်တုန်းကတော့မအိတ်မနေအသက်ရှည်လို့ဆိုရွရှိခဲ့ပူတာပါဆရာနော်ဒါပေမဲ့အခုတော့ဒီအိတ်ဆက်ခြင်းကနောက်ပိုင်းမှာကိုပိုပိုပြီးတော့လိုအပ်လာတာကိုတွေ့ရှိလာတဲ့အခါကျတော့ဆရာကြီးပုံမှန်အိတ်ဆက်ချင်းရဲ့သဘောတဘာဝလေးကိုစပြီးတော့ရှင်းပြပြပါလား
အိတ်လိုက်မှလည်းလူတစ်ယောက်ကလမ်းသွားပြီးတော့ကျတော့တနေ့တာလှုပ်ဆောင်စရာကိစ္စတွေကိုတော်တော်လေးဆက်ဆက်လက်လက်နဲ့တက်တက်ကြွကြွနဲ့အကောင်းဆုံးလှုပ်ဆောင်နိုင်မှာဖြစ်ပါတယ်ဒါကြောင့်မအိတ်မနေအသက်ရှည်ဆိုပေမဲ့လို့အိတ်ဆက်ဖို့ကလို့ကိုလိုအပ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့အိတ်တာကောင်းမှသူ့ရဲ့ခံစားချက်ပြီးလှုပ်ဆောင်ချက်ပြီးအားလုံးတနေ့တာအတွက်သူကအဆင်ပြေပြေနဲ့အကောင်းဆုံးလုပ်နိုင်ပြီးတော့ဘဝအရည်သွေးကြည့်ဝမှုရမှာဖြစ်ပါတယ်အဲ့တော့အိကြတဲ့ခါမှာတကယ်အကြီးသေးပြည့်ပြည့်နဲ့အကြီးဝဝနဲ့တကယ်ကောင်းကောင်းအဖြစ်ကိုလိုအပ်ပါတယ်ခင်ဗျအဲ့တော့အဲ့လိုလိုအပ်ဖို့ဆိုလို့ရှိရင်ဥမာကလေးငယ်ငယ်လေးတွေဆိုရင်အဲနေဆုံး7နာရီ9နာရီ လောက်လို့အိတ်ဖို့လိုအပ်တယ်အဲ့လိုလုပ်တဲ့အခါမှာလည်းဟာဟိုအေးရေးဟိုဝါပြီးတော့တညာလုံးအနောက်ဆက်ကင်းကင်းနဲ့ပြပြဝဝနဲ့အဲ့လည်းမှသူ့ရဲ့ခန္ဓာကိုယ်ရောဟာစိတ်ရောဟာလန်းဆန်းတက်ကြွပြီးတော့နောက်တစ်နေ့အတွက်အသင့်ဖြစ်နေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးလူကြီးတွေအတွက်ဆိုရင်ဆရာအခုပြောတဲ့ဒီအိတ်ဆက်ချင်းအချိုးကျစုတွေရဖို့အတွက်ဆိုရင်ဘယ်နှစ်နာရီလောက်အနည်းဆုံးအိတ်သင့်လဲဆရာကြီ
းလူကြီးတွေမှာဆိုရင်လည်းပြောကြမှာဆိုအနည်းဆုံး7နာရီလောက်ကောင်းကောင်းအိပ်လို့ရရင်တော့အကောင်းဆုံးပဲဖြစ်ပါတယ်ခင်ဗျာ recommend လုပ်တာကတော့အကောင်းဆုံးအိပ်ခုဆိုလို့ရှိရင်9နာရီကနေ9နာရီအထိအိပ်နိုင်တယ်ဆိုရင်အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အရင်တုန်းကဘာကြောင့်မလို့အခုလို့ဒီအမေမနေအသက်ရှင်လို့ပြောခဲ့ပြီးအခုကြတော့မှပြောင်းသွားတာလေဆရာကြီ
းအဲ့ဒါအလုပ်ဒီညံ့ညံ့လုပ်နိုင်အောင်အိပ်တာမလိုပါဘူးမအိပ်ဖဲနေတာကောင်းမယ်ထင်ပါတယ်ဆိုပြီးပြောခဲ့ကြတာဒီရှိတယ်ဒါပေမဲ့တကယ်တော့အဲ့လိုလုံလိုက်တဲ့အခါမှာကျွန်တော်တို့ရခန္ဓာကိုယ်ကအနာမရပဲနဲ့ကြွက်သားတွေပြင်ဆင်ဖို့မှတ်ဉာဏ်တွေကိုအကောင်းဆုံးတုံ့ပြီးပြီးတော့ကျတော့မြင်းမြင်းမြန်မြန်ဖြစ်အောင်ထားဖို့ခန္ဓာကိုယ်မှာရှိတဲ့ဟော်မုန်းတွေကိုဟလာပုံမှန်ဖြစ်အောင်ထုတ်ဖို့ခန္ဓာကိုယ်ရဲ့ကြီးထွားစေတဲ့ဟော်မုန်းတွေစားတောက်နဲ့ပတ်သက်ပြီးတော့ပုံမှန်စားတောက်မဲ့ဟော်မုန်းတွေဒါလည်းမကဘူးအာရုံရောပိုင်းဆိုင်ရာပြုပြင်ဆောင်ရွက်စရာတွေကအေယူဝဝအိတ်ပြီးတော့အိတ်ဆက်အနိုင်တိုင်းမှာရတာဖြစ်ပါတယ်ခင်ဗျအဲ့တော့ကောင်းကောင်းအိတ်ဖို့လိုရဲ့ကောင်းကောင်းအိတ်မှအေးရွားမှလည်းအာယုံထူးဆိုင်နေတဲ့အစွမ်းကြီးဆုံးဖြတ်ချက်ချနိုင်တဲ့အစွမ်းကြီးရှိပြီးတော့ကြာဟလာကျောင်းသူကျောင်းသားတွေဆိုလဲကျောင်းမှာရှိတဲ့စာတွေကိုကောင်းကောင်းလိုက်နိုင်မှဖြစ်တယ်လို့အလုပ်လုပ်နေတဲ့သူတွေကလည်းတနည်းသာအလုပ်တွေကိုအကောင်းဆုံးလုပ်နိုင်မှဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအိတ်ဆက်ချင်းကအရေးပါတာဖြစ်တဲ့အတွက်ဘာကြောင့်အခုလိုအိတ်ဖို့လိုတာကိုဒီအိတ်ဆက်ချင်းရဲ့ဖြစ်စဉ်အသေးစိတ်လေးနဲ့ရှင်းပြပြရလားဆရာ
အိတ်တဲ့ပုံစံပြောမစင်ကျွန်တော်တို့က REM sleep လို့ခေါ်တဲ့rapid eye movement လို့ခေါ်တော့မျက်လုံးအမြန်မြန်လှုပ်တဲ့ခန္ဓာအေးနဲ့နောက်တော့ non rem sleep နော်မျက်လုံးအဲ့လိုအမြန်မြန်မလှုပ်တဲ့ခန္ဓာလေးအဲ့ဒီနှစ်ခုကတစ်လက်စီတစ်လက်စီတစ်လက်စီတညတာအတွင်းမှာမိနစ်90ဟူတစ်ခါပေါ့လေပြောင်းပြီးတော့ကျတော့အိတ်တာကိုသွားတွေ့ရတယ်ခင်ဗျအဲ့တော့အဲ့လိုအိတ်တဲ့ခါမှာကျွန်တော်တို့ကအိတ်တဲ့အားတွေကိုအဆင့်နေခွဲခြားထားကြတာပေါ့လေအပရမစပြီးတော့အိတ်မယ်ဆိုလို့ရှိရင်အဲ့ non rem sleep လို့ခေါ်တဲ့မျက်လုံးအမြန်မလှုပ်ရှားတဲ့အိတ်ဆက်ချင်းကိုအရင်ဆုံးကျွန်တော်တို့စရောက်ပါတယ်အဲ့တော့အဲ့လိုရောက်တဲ့ non aryan peak ကိုပဲကျွန်တော်တို့ကအဆင့်တွေ၄ဆင့်လောက်ဆက်ပြီးတော့ခွဲခြားထားတာကိုတွေ့ရတယ်ပထမဆင့်ဆိုတော့တကယ်တမ်းပြောရင်နိုးနေတဲ့အချိန်ကနေပြီးတော့နည်းနည်းစပြီးတော့အိပ်ပျော်သွားတဲ့ဟာရဲ့ဈာကာလာလေးပေါ့ပြောမစင်နည်းနည်းလေးခပ်ပါးပါးလေးပဲဟိုမအိပ်တဲ့အိပ်အချိန်လေးကိုပဲကျွန်တော်တို့ကအဆင့်၁လို့ခေါ်ကြတာပေါ့အဲ့ဒီနောက်ဟလာအဆင့်၂ရောက်သွားပြီဆိုလို့ရှိရင်စပြီးတော့အိပ်ပြီးစပြီးအိပ်တဲ့အခါမှာကျွန်တော်တောင်းဝင်းနေတဲ့အဆက်တွေသာပြီးတော့ပြတ်သွားတယ်အသက်ရှူတာတို့နှလုံးခုန်တာတို့ကလည်းပုံမှန်ကလေးပဲဖြစ်နေတယ်အဲ့ဒီလိုပဲတစ်ပြိုင်တည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့အပူချိန်ကြီးကကျသွားတယ်အဲ့ဒါကြောင့်ပဲကျွန်တော်တို့ကအေးတဲ့ခန်းထဲမှာအိတ်လို့ချင်ရင်နည်းနည်းပို့ပြီးတော့အိတ်လို့ကောင်းတာမျိုးဖြစ်တတ်ပါလိမ့်အဲ့ဒီနောက်အဆင့်၃နဲ့အဆင့်၄ကတော့ဟလာတစ်ဆက်တည်းလိုပါပဲအဆင့်၃နဲ့အဆင့်၄မှာကျတော့ပို့ပြီးတော့နည်းနည်းချိုင်းချိုင်းနဲ့ဖြီးဖြီးမိမိနဲ့အိမ်မောကျသွားတဲ့အချိန်ကြီးအဲ့လိုအိမ်မောကျသွားတဲ့အချိန်ကြီးမှာဟလာခွန်အားတွေကျန်ပြီးတော့တိုးလာအောင်အကောင်းဆုံးအိတ်တဲ့အဆင့်မျိုးကိုကျွန်တော်အဆင့်3နဲ့4လို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့အင်အားတွေတိုးလာအောင်ဘယ်လိုအတိအကျလုပ်ဆောင်ပေးလဲဆရာအ
ဲ့တော့အဲ့ဒီအချိန်မှာကျတော့သွေးပေါင်ချိန်သွေးပြားတွေကျော့ကျသွားတယ်အသက်ရှူတာလေးကလည်းတချီနှေးလာတယ်ခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကလာပျော့ပြောင်းပြီးတော့ကျတော့ဖြီးကျော့နေတယ်အဲ့နောက်ဒီကြွက်သားတွေကိုသွေးတွေပန့်ပိုးမှုကညားလာတယ်အဲ့ဒီအချိန်မှာခန္ဓာကိုယ်မှာရှိတဲ့ tissue တွေကြည့်ထားမှုတွေအဲ့ဒီအချိန်မှာဖြစ်တယ်ပြင်ဆင်မှုတွေကဖြစ်ပါတယ်ဟိုတန်ရာရလို့ဒီတန်ရာဒါကိုပြင်ဆင်တာလို့ဆိုတာမျိုးတွေဒီအချိန်မှာလုပ်တယ်အဲ့ဒီမှာဟော်မုန်းတွေထွက်တယ်ဟော်မုန်းတွေဒီမှာကြီးထွားစေတတ်တဲ့ဟော်မုန်း growth hormone ဆိုတာတွေထွက်တယ်အဲ့ဒီ growth hormone ကကျွန်တော်တို့ခန္ဓာကိုယ်ကြီးထွားဖို့ဖွံ့ဖြိုးဖို့အဲ့ဒါကြွက်သားတွေတောင့်တင်းလာဖို့တာမာလာဖို့အတွက်အင်မတန်အရေးကြီးတဲ့ဟော်မုန်းပဲဖြစ်ပါတယ်အဲ့တော့အဲ့လိုဟော်မုန်းတွေထွက်တာပြီးတဲ့နောက်မှာအဲ့ဒီအဆင့်3လေးပြီးတဲ့နောက်မှာတော့ကျွန်တော်တို့ REM sleep လို့ခေါ်တဲ့ဟလာ rapid eye movement မျက်လုံးအမြန်မြန်လှုပ်တဲ့မြန်မြန်လှုပ်နေတဲ့အိတ်ဆက်တဲ့အခြေအနေကိုတစ်ခါရောက်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီ REM လို့ခေါ်တဲ့ဒီမျက်လုံးအမြန်လှုပ်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီမှာဘာလွတ်ဆောက်မှုတွေလုပ်ပေးလဲဆရာ
ဘုံနောက်နဲ့ခန္ဓာကိုယ်ရဲ့ဟိုဟလာခွန်အားတွေတိုးလာအောင်အဲ့ဒီအခြေအနေမှာဆောင်ရွက်ပေးတယ်ဟလာညီချင်းမှာအလုပ်တွေပို့ပြီးတော့ကောင်းကောင်းလုပ်နိုင်အောင်သူပံ့ပိုးမှုတွေပေးတယ်ဘုံနောက်ကအဲ့ဒီအချိန်မှာတက်ကြွနေတယ်လှုပ်ရှားနေတယ်အဲ့ဘုံနောက်ကတက်ကြွလှုပ်ရှားနေတဲ့အတွက်အိမ်မက်တွေမက်တယ်ဆိုရင်ဒီ REM sleep ကာလမှာအိမ်မက်တွေမက်တတ်တယ်အိမ်မက်ကကောင်းတာတို့ဆိုးတာတို့ဆိုတာတွေနဲ့အေးယူဝါတာမွာတာနဲ့တော့စိတ်ပတ်သက်မှုရှိဘူးလို့ဆိုကြပါတယ်အမျက်စိကအဲ့ဒီအချိန်မှာဟာလာမျက်လုံးကဟိုဘက်လှုပ်ဒီဘက်လှုပ်အဲ့လိုလေး လုံနေတယ်အများများလုံနေတယ်အများများလုံနေတဲ့အချိန်မှာခန္ဓာကိုယ်ကရောဆိုခန္ဓာကိုယ်ကမလုံချားဖြစ်နေတယ်ခန္ဓာကိုယ်ကပြေရောပြီးတော့ relax ဖြစ်နေတယ်ကျွတ်သားရည်တို့ကလည်းအဲ့လိုပဲသူကသူပြေရောပြီးတော့နေတဲ့အချိန်ဖြစ်ပါတယ်ဒါရင်းကောင်အဲ့ဒီအချိန်မှာဘာတွေဖြစ်လဲဆိုဟော်မုန်းတွေ cortisol ဟော်မုန်းတို့ကလည်းအဲ့ဒီအချိန်မှာသူထွက်တင်တာတွေထွက်တယ်ထွက်ပြီးတော့ကျတော့နောက်တနေ့မှာအလားအသင့်ဖြစ်နေအောင်သူစီစဉ်ပေးပါတယ်အဲ့တော့အိတ်ဆက်တဲ့အတွက်ကျွန်တော်တို့ကဘာပဲပြောခန္ဓာကိုယ်ရဲ့ immune system ယောဂါပီးစနစ်ကိုပို့ပြီးတော့ကောင်းအောင်ကျန်းမာအောင်ခန္ဓာကိုယ်ယောဂါတွေကိုခုခံကာကွယ်နိုင်အောင်ဆိုတဲ့အခြေအနေမျိုးကိုရောက်အောင်အိတ်ဆက်ခြင်းကအများကြီးကူညီပံ့ပိုးပေးပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးအခုတခါတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းချေဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာမြန်မာရေတပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တိုက်ပွဲကြောင့်ကြီးရွာသားတအူးတန်ရာရရှိခဲ့ပါတယ်။ KNU တပ်မဟာငါတပ်စခန်းကိုမြန်မာတပ်မတော်ရဲ့ drone နဲ့စုံစမ်းထောက်လန်းနေတဲ့အပေါ်ကရင်ပြည်နယ် GMCS ထံကိုတိုက်ကြားထားတယ်ဆိုတာနဲ့ပညာရေးဝန်ကြီးဌာနကနေမတ်လကုန်အထိကြောင်းတက်ချိန်တိုးမြင့်လိုက်တဲ့အပေါ်တိုင်းသားစာပေတင်ကြားရေးအခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဇန်နဝါရီလ20ရက်နေ့ကမြန်မာအစိုးရစစ်ရေးရင်အုပ်စုတစ်ခုနဲ့ AA တပ်ဖွဲ့တို့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကြေးရွာသားတူဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်အဲ့ဒီပစ်ခတ်မှုဟာကြောက်တော်မြို့နယ်အခစားကြေးရွာနဲ့အုတ်ကျွတ်ကြေးရွာအကြားမှာဖြစ်ပွားခဲ့တာဖြစ်ပြီးပစ်ခတ်မှုအတွင်းအခစားကြေးရွာသားတူဖြစ်သူကိုကျော်ကျော်ခြေထောက်မှာလက်နဲ့ကြည်တန်ထိမှန်ပြီးဒဏ်ရာရရှိခဲ့တာပါအလားတူတနင်္လာနေ့ကလည်းဘူးဒီတော်မြို့နယ်31ပုံဖရားမှာတက်ဆွဲထားတဲ့အစိုးရစစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်စင်ဒီပြင်မွတ်စလင်ကျေးရွာက9နှစ်အရွယ်ကလေးမတူဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာ2019ခုနှစ်ကအရက်သားတေဆုံးမှု100ကျော်ရှိခဲ့ပြီးဒီနှစ်ဇန်နဝါရီလပထမအပတ်ကနေအခုချိန်ထိထိခိုက်ဒဏ်ရာရရှိသူ20ကျော်နဲ့တေဆုံးသူ10ဦးခန့်ရှိနေပြီဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေစည်းရင်းအရသိရပါတယ်
KNU ကရင်မျိုးရစီယုံ KNLA အမှတ်9တမဟာဌာနချုပ်သက်စခန်းကိုမြမတမတော်ကနေဒရုန်းနဲ့စုံစမ်းထောက်လှမ်းတာခံနေရတဲ့ပုံမှာကရင်ပြည်နယ်ပြည်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCF ထံမှာအခုလ23ရက်နေ့မှာကန့်ကွက်ကြောင်းကြားစာပေးပို့ထားပါတယ် KNU တမဟာတိုက်ရင်ဌာနချုပ်သက်စခန်းမှာ2018ခုနှစ်ကတည်းကစပြီးတော့တပတ်ကိုတစ်ကြိမ်နှစ်ပတ်ကိုတစ်ကြိမ်ဒရုန်းစစ်လို့ထောက်လှမ်းခံရပြီးအဆိုပါဒရုန်းကိုပြန်လည်စုံစမ်းရမှာအနီးနားမှာရှိတဲ့တမတော်သက်စခန်းတည်နေရမှာပြန်လည်ဆင်းသွားခဲ့တယ်လို့အဆိုပါကန့်ကွက်စာမှာဖော်ပြထားပါတယ်။အခုလိုဒရုန်းစစ်လို့ထောက်လန်းတာဟာလုံခြုံရေးကိုချင်းချောက်လာတာမှာကပဲနှစ်ဖက်သက်ယုံကြည်မှုကလည်းပြတ်ပြားစေတဲ့ပြင် NCA သဘောတူစာချုပ်ကလည်းချိုးဖောက်လာကြောင်းတပ်မတော်ရဲ့လုပ်ရက်ကိုမိမိတို့အနေနဲ့ကန့်ကွက်ကြောင်းGNL တပ်မငါဌာနချုပ်ကံကွက်ဆာမှာဖော်ပြထားပါတယ
်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာတာဝန်ထမ်းဆောင်နေကြတဲ့ကျောင်းဆရာဆရာမ200ကျော်ဟာပြောင်းရွှေ့ခွင့်စတင်ထားကြတယ်လို့မြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်အခုလိုပြောင်းရွှေ့ခွင့်စတင်ထားတဲ့ကျောင်းဆရာဆရာမတွေဟာပလဲဝမြို့နယ်မှာတာဝန်ထမ်းဆောင်တာတစ်နှစ်ပြည့်ပြီးသွားတဲ့သူတွေဖြစ်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းမှုမရှိတာကြောင့်ပြောင်းရွှေ့ခွင့်တင်ထားကြတာပါ။ကျောင်းပေါင်း384ကျော်ရှိတဲ့ပလဲဝမြို့နယ်မှာကျောင်းဆရာဆရာမဝန်ထမ်း1554ဦးရှိပြီးအခုပြောင်းရွှေ့ခွင့်တင်ထားသူတွေဟာလုံသက်တစ်နှစ်ပြည့်သူတွေဖြစ်ကြပြီးစုစုပေါင်း209ဦးရှိနေပါတယ်။ပလဲဝမြို့နယ်ဟာနယ်မြေမလုံခြုံတဲ့အတွက်2019ခုနှစ်ကျောင်းပေါင်း100ကျော်မှာကျောင်းဆရာဆရာမ600ခန့်လိုအပ်နေသေးတယ်လို့ပလဲဝမြို့နယ်ပညာရေးမှူးကပြောပါရယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အစိုးရပညာရေးဝန်ကြီးဌာနကနေမတ်လကုန်အထိကြောင်းတက်ချိန်တိုးမြင့်လိုက်တဲ့အတွက်တိုင်းသားစာပေသင်ကြားရေးအတွက်အခက်ကြုံနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။အစိုးရအခြေခံပညာကျောင်းတွေမှာ၄တန်း၈တန်း၁၀တန်းအစိုးရစစ်စာမွေးပွဲတွေဖြည့်ဆို့ပြီးတဲ့နောက်ကျန်တဲ့အတန်းတွေကိုမတ်လကုန်အထိကြောင်းတက်ချိန်တိုးမြင့်လိုက်တာဟာနေရာသီတိုင်းရင်းသားတွေစာပေသင်ကြားရေးကိုများစွာထိခိုက်စေတယ်လို့မော်မျိုးသားပညာရေးကော်မတီစီမံကိန်းဒါရိုက်တာဆရာမင်းအောင်စီကခုလိုပဲပြောပါတယ်
။မွန်စာပေတင်နာပြတဲ့ခါမှာကလေးတွေကအကြောင်းမပိတ်သေးဘူးဆိုတော့ကျွန်တော်တို့မှကြိခိုက်တယ်။မွန်ပြမကအဲ့ဒါချားဒီတိုင်းသားတွေကလည်းဒီတိုင်းပဲသူတို့ရဲ့သက်ဆိုင်ရာတိုင်းသားပါဒစကားတွေသင်ဖို့မှန်းသာတယ်ပေါ့နော်။တိုင်းသားစာပေတင်နာတွေကလည်းသူတို့များကမတ်လမှာလောက်ကြတာများတယ်။ဘာလို့ဆိုတော့မတ်လတလအတင်ကြဖြစ်ပြီးတကြမတိုင်းခင်အပီးပေါ့နော်။ဒီကြံပြီးလို့ရှိရင်ဒါကြောင်းဆွေးဖို့ပြင်ဆင်ရတော့မယ်လေ
အရင်ကတည်းကပုံမှန်အဖြစ်ဖေဖော်ဝါရီလအကုန်မလဇန်ပိုင်းတွေမှာနေရာဒီကျောင်းပင်းရဲ့အဖြစ်တတ်မှတ်ပေးခဲ့တာဖြစ်ပြီးပညာရေးဝန်ကြီးဌာနကအခုနှစ်မှာစာတင်ချိန်တိုးမြင့်လိုက်တာဟာရှေ့ကလမ်းစဉ်တွေနဲ့လုံးဝကွဲပြားနေတယ်လို့လည်းမော်လမြိုင်ပညာရေးကောလိပ်ကျောင်းသားတမကအတွင်းရေးမှူးထွထအောင်ကပြောပါတယ်
အခုကအစိုးရစစ်ပြီးမှကျောင်းစစ်ပြန်ဖြေရမယ်ဆိုတော့ဗျာကျွန်တော်တို့အရှိလမ်းစဉ်တွေနဲ့လည်းနောက်ပြီးတော့လုံးဝကိုကွဲပြားနေတယ်ဒီလိုရှင်အစိုးရစစ်ကိုလုံအောင်ကျောင်းစစ်ရဲ့နောက်မှာထားလို့အဆင်မပြေဘူးခင်ဗျာကျောင်းစစ်ပြီးရင်စစ်ရစ်လာတော့နောက်ပြီးတော့တွေ့ရတကယ်အခုအမေကထုတ်လိုက်တယ်ဒါပေမဲ့အောက်ကသူတွေလက်ခံလားမလက်ခံလားဘယ်သူမှလည်းမသိရဘူ
းဒီဝိမဲ့လည်းရခိုင်ကလေးကပြတ်ထန်းခဲ့တဲ့ပညာရေးဝန်ကြီးဌာနရဲ့မူဝါဒမှာတော့မတ်လ31ရက်နေ့အထိကျောင်းသက်ရမယ်လို့လည်းအခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကအခုလိုပဲပြောပါတယ်
စီအရီလည်းပဲတကယ်တော့မလ31ရက်ထိကတကယ်မူဝါဒအရဆိုမှကျောင်းကအချိကိုချိနေရတယ်။ဟိုမလ31ရက်ပြီးမှအမှတကယ်တော့ပြန်ခိုင်းတာ။လူရည်ကျောင်းပေးရဲ့ဆိုတော့ AP နဲ့မေနှစ်လပဲပြီးတာ။ဒါတော့မေလကျရင်ကျွန်တော်တို့ကျောင်းတွေကျိုးတွေမြင်စနာလို့ပြန်ပြီးတော့မှမေလလဲလောက်ဆိုပြန်ကျောင်းကိုရောက်ရတာလေ။အဲ့တော့ဘာပဲဖြစ်ဖြစ်ခုကျောင်းနာကငိုချိတဲ့စာတင်ချိန်တွေကိုတိုးတာမဟုတ်ဘူး။ငိုချိတဲ့စာတင်ချိန်ကိုစာတင်ချိန်အပြည့်အဝသုံးဖို့အတွက်အခုကစီစဉ်တာ။
မတ်လကုန်အထိကျောင်းသက်ရမယ့်ကိစ္စကိုတနိုင်ငံလုံးမှာရှိတယ်။ပညာရေးကောလိပ်ကျောင်းသားတမကတွေကအတီးတီးစုယုံပြီးဖဲဂျိုစိန်ကမ်ပိန်းလှုပ်ရှားမှုတွေနဲ့အတူကောက်ွက်ဆန္ဒပြမှုတွေဇက်တိုက်ပြုလုပ်နေတယ်လို့လည်းသတင်းများကဖော်ပြကြပါတယ်ရှင်
။ဆက်ပြီးတော့နာမည်အခေါ်ဝေါ်ကွဲလွဲမှုတွေကြားကနေ82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုဖို့အစိုးရရဲ့ခွင့်ပြုချက်နဲ့ကချင်ပြည်နယ်မြစ်ကျနားမြို့မှာကျင်းပခဲ့ပါတယ်။ဒီခဏမှာကချင်မျိုးသားအလံကိုမလွင့်တူခဲ့သလိုကချင်မျိုးနွယ်စုအစုံလင်တက်ရောက်လာခြင်းမရှိဘူးလို့လည်းဒေသခံတွေကဆိုပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကတင်ဆက်ထားပါတယ်
။ဇန်နဝါရီလ10ရက်နေ့မှာကြာရောက်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေအခမ်းအနားကိုမြစ်ကြီးနားမြို့မှာရှိတဲ့စီတာပူရက်ကွက်မနောကွင်းမှာကျင်းပခဲ့ရမှာကချင်မျိုးသားလံလွှင့်တူခြင်းမရှိတဲ့အပေါ်မှာမြစ်ကြီးနားမြို့ခံတော်ကန်ကြားကအခုလိုပြောပါတယ
်ဒီနေ့ဒီမှာစိတ်မပြောဘူးဒီမှာတက်ရတာစိတ်မပြောဘာဖြစ်လို့လဲဆိုမျိုးသားအလံမပါတော့ဘူးဒီနေ့ခါတိုင်းစွန်းတော့ဟိုအမျိုးသားအလံလေးတော့ကချင်မျိုးသားရဲ့အလံဒီနေ့အလံမပါတော့ဘူးရောက်ရောက်ချင်းကျမအဲ့ဒါကိုကြည့်တာအိုးကျမတို့ကချင်ပြည်မှာကချင်အမျိုးသားရဲ့အလံတော့အဲ့ဒါမပါဘူးလို့ကျမစိတ်ကမတက်ကိုခံစားတာ
ရခင်ကကချင်ပြည်နယ်နေ့ကိုကျင်းပခဲ့ရမှာကချင်လူမျိုးစု6စုစလုံးစစ်စစ်လုံးလုံးနဲ့အတူတကွမနှောပွဲကိုပျော်ရှင်စွာကကြပေမဲ့အခုနှစ်မှာရခိုင်နှစ်တွေကလည်းမတူကြအောင်အခမ်းအနားကိုဆက်ရောက်လာတဲ့ဒူကထောင်ရောက်ွက်ကကချင်လူငယ်မဆိုင်နူးခွန်ကလည်း
ကချင်ပြည်နယ်လေးဆိုတာအစစ်စစ်ကကနဲ့အရန်ပျော်ရှင်စရာကောင်းတာပေါ့နော်ဒါပေမဲ့ဒီနေ့ကကျတော့အလောက်ကြီးကြီးလည်းမရှိကြောင်းစိတ်ထဲမှာသူမျိုးပဲမပျော်ရှင်လို့ခံစားရ။ဟုတ်ဆိုအကုန်လုံးကလည်းအဲလူမျိုးစုနောက်6စုရှယ်အထဲမှာမှာလူမျိုးလည်းမစုံပြည့်ရမစုံပြည့်ရလည်းကာရတာသူမျိုးစိတ်ထဲမှာသူမျိုးပဲခံစားရ
။ကချင်ပြည်နယ်နေ့အခမ်းအနားခေါင်းစဉ်နဲ့ပတ်သက်ပြီးဂျိန်းဖောမုံတော်အန်တွန်နဲ့ကချင်မုံတော်အန်တွန်အခေါ်ဝေါ်ကိစ္စကကချင်လူမျိုးစု6စုကြားမှာအငင်းပွားခဲ့ကြပါတယ်။နောက်ဆုံးမှာတော့အစိုးရရဲ့ခွင့်ပြုချက်အရမြန်မာဘာသာနဲ့ကချင်ပြည်နယ်နဲ့အခမ်းအနားဂျိန်းဖောဘာသာနဲ့ဂျိန်းဖောမုံတော်အန်တွန်ဆိုတဲ့စာရနဲ့တာအမည်နာမကိုပြောင်းလဲသုံးဆွဲကျင်းပခဲ့ရာကချင်မျိုးနွယ်စုအလုံးကိုကုစားမပြုကြောင်းတချို့သောမျိုးနွယ်စုဝင်တွေကထောက်ပြခဲ့ကြပါတယ်မြန်မာနိုင်ငံရဝမ်စာပေနဲ့ယဉ်ကျေးမှုအသင်းလက်ချိတ်စာပေနဲ့ယဉ်ကျေးမှုကော်မတီမြန်မာနိုင်ငံလီစုစာပေနဲ့ယဉ်ကျေးမှုဗဟုကော်မတီလောဘစာပေနဲ့ရွေးရယဉ်ကျေးမှုဗဟုကော်မတီဆိုင်ဝါစာပေနဲ့ယဉ်ကျေးမှုဗဟုကော်မတီတို့ကလည်းဇန်နဝါရီလ10ရက်နေ့ပွဲတော်ကိုမတက်ရောက်နိုင်ကြောင်းသဘောထားတည်တည်ထုတ်ပြန်ခဲ့ကြပါတယ်။အငင်းပွားမှုကြားကကျင်းပပြုလုပ်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေအခမ်းအနားကိုနိုင်ငံတော်ရဲ့ဆိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောကြားခဲ့ပြီးမနှောပွဲကရမှာလည်းပါဝင်ခဲ့ပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင
်မြန်မာအစိုးရစစ်ရေးရင်အုပ်စုတစ်ခုနဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာကြေးရွာသားတဦးဒဏ်ရာရရှိခဲ့ပါတယ်ကရင်အမျိုးသားစည်းရုံး KNU တပ်မဟာ၅တပ်စခန်းကိုမြန်မာတပ်မတော်ရဲ့ drone နဲ့စုံစမ်းထောက်လန်းတာခံနေရလို့ကရင်ပြည်နယ်ပစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ထံကန့်ကွက်စာပေးပို့ထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းချီဆိုင် Fever ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။
VOA မြန်မာပိုင်းစီစဉ်ရဲ့လက်ရှိ mobile app ကိုဇန်နဝါရီလကုန်ကစပြီးရပ်ဆိုင်းတော့မှာဖြစ်ပါတယ်။ VOA မြန်မာဌာနဆိုပြီးမြန်မာစာနဲ့ရေးထားတဲ့ mobile app အသစ်ကို Apple နဲ့ Android ဖုန်းနှစ်မျိုးစလုံးအတွက်သက်ဆိုင်ရာ App Store တွေမှာရယူနိုင်ပါတယ
်။ VOA အစီအစဉ်တွေကိုစပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကြမ်းရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြမှာပ
ါ။မြန်မာနိုင်ငံဟာလူမျိုးတုံးတက်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ် Genocide Convention ကိုကျူးလွန်ထားတယ်ဆိုပြီးနိုင်ငံတကာတရားခုံရုံး ICJ မှာဂမ်ဘီယာကမြန်မာနိုင်ငံကိုလက်ရှိတရားစွဲဆိုထားတဲ့အမှုရဲ့ယုတ်တိတန်မှုနဲ့ဆက်လင်းပြီးအလေးနဲ့တန်တရားရှိတယ်လို့ ICJ ရဲ့ဒုတိယဥက္ကဋ္ဌတရုတ်နိုင်ငံသူစူးဟန်ဂျင်ကတီးခြားထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။ ICJ ရဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ့ပေးခဲ့တယ်ဆိုပေမဲ့လည်းအကြောင်းပြချက်တချို့နဲ့ပတ်သက်ပြီးတော့တန်တရားရှိနေတယ်လို့ဒုဥက္ကဋ္ဌစူးထုတ်ပြန်တဲ့သူ့ရဲ့တီးခြားသဘောထားထဲမှာဖော်ပြထားပါဗျ။တရားရုံးကိုတင်သွင်းတဲ့တက်တည်ထောက်ထားတွေဟာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားပေမဲ့လူနည်းစုတိုင်းရင်းသားတွေပေါ်မတရားပြုမှုလှုပ်ဆောင်တာတွေသာဖြစ်ပြီးတော့လူမျိုးတုံးတက်ဖြတ်မှုလို့သူမယူဆတဲ့အကြောင်းရေးထားပါတယ်။လက်ရှိအခြေအနေတွေအရရိုဟင်ဂျာတွေဟာအကာအကွယ်မဲ့သူတွေဖြစ်နေတယ်ဆိုတာပေါ်လွင်နေကြောင်းနေရက်ဒီတော့ကိုစွန့်ခွာထွက်ပြေးရသူလူပေါင်း8,400ကျော်ရဲ့အခြေအနေဟာကာကွယ်စောင့်ရှောက်မှုတွေကိုလိုအပ်နေပါတယ်လို့ဒုဥက္ကဋ္ဌစူးကသူ့ရဲ့တီးခြားသဘောထားညီကုန်းပိုင်းမှာပြောထားပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။အခုလိုမျိုးမြန်မာနိုင်ငံကလိုက်နာလှုပ်ဆောင်ရမယ့်ဂျပန်အရေးပေါ်စီမံချက်၄ခုကိုနိုင်ငံတကာတရားခွင်ရုံး ICJ ကချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကကြိုးဆိုပါတယ်။လူမျိုးတုံးတက်ပြတ်မှုဒါစီကာဝေးဆန်သဘောတူစာချုပ်ကိုချိုးဖောက်တယ်လို့ဂမ်ဘီယာကဆွဆွဲထားပြီးဂျပန်အရေးပေါ်စီမံချက်တွေလှုပ်ဆောင်ဖို့နိုင်ငံတကာတရားခွင်ရုံးအမိန့်ကိုတွင်မှုချုပ်ကကြိုးဆိုတဲ့ကြောင်းကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖာရန်ဟတ်ကပြောသွားပါတယ်။ICJ ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တပ်မတော်ရဲ့သဘောထားကတော့စီလုံးညီညွတ်မှုအားနဲ့စင်ခုံမှုတွေကိုရင်ဆိုင်ကျော်လွှားနိုင်လိမ့်မယ်လို့ခံယူရတဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဘက်အတွင်းမှဘိုမူးချုပ်စော်မင်းထွန်းကပြောပါရယ်ဒီ ICJ ရဲ့ဆုံးဖြတ်ချက်ပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေတခြားအဖွဲ့အစည်းတွေကအသီးသီးကြိုဆိုကြပြီးအနောက်နိုင်ငံအစိုးရတွေကလည်းကြိုဆိုကြပါရယ်ရခိုင်ချင်းရှမ်းမြောက်ပိုင်းနဲ့ကချင်ပြည်နယ်တွေကဒေသတချို့စီကိုမလိုအပ်ဘဲခီးမသွားကြဖို့ဒီနေ့နိုင်ငံသားရေးဌာန FCO ကဇန်နဝါရီ23ရက်နေ့ဇွဲနဲ့ခီးသွောလာမှုဆိုင်ရာသတိထုတ်ပြန်ထားတဲ့သတိပေးချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်တောက်ကြနေ့မိနစ်ဖက်6:09ထုတ်လွှင့်ခဲ့တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30.40-48နဲ့လိုင်းလန့်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.